Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2025ခုနှစ်မတ်လ6ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ဝဲကိုတော့လိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္ဂနွေလုံးစာအစီအစဉ်ကိုတော့လူလူမိတ်ဆွေဂျူရုဆလောင်ကနေဖမ်းယူကြည့်ရှုနိုင်ပါတယ်Facebook, YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါလိမ့်ဗျာ
။ Ukraine နဲ့ထောက်လှမ်းရေးတရင်အချက်လက်မျှဝေနေတာကို American ဘက်ကဖြတ်တောက်လိုက်ပါတယ်။ American ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့နဲ့ American တာဝန်ရှိသူတွေညှိနှိုင်းနေကြပါတယ်။ Rohingya တွေရဲ့ဆန္ဒရိတ်ခါအတွက်ထောက်ပံ့ကြေးကိုထက်ဝက်လျှော့မယ်လို့ Bangladesh တာဝန်ရှိသူကပြောပါတယ်။
ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ယူကရိန်းကိုအမေရိကန်ကစစ်ရေးအကူအညီတွေယာယီရပ်တန့်လိုက်တဲ့ပုံမှာတုတ်ပြန်တန်တွေနားဆင်ရမှာဖြစ်တယ်လို့တောင်သာဘက်မှာစစ်တပ်ရဲ့နေမျိုးရှင်းလင်းရေးနဲ့ကြုံနေရတဲ့အဖြစ်ရခိုင်ပြည်နယ်ပုံနှွန်းကတောက်သုံးရေရှားပါတဲ့အခက်အခဲရနောင်းအနီးမှာမြန်မာ၅ဖန်းဆက်လီတစ်စင်ဖန်းစည်းခံရတဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အတူနောက်ပိုင်းမှာအယ်ဒီတာနဲ့ဆွေးနွေးကန်ဂျန်စီအာဂဇာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငင်းငိုင်းအေးကပြောပြသွားမှာဖြစ်ပါလေဗျာ
မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကနေမော်တော်ယာဉ်တင်သွင်းမှုအပေါ်မှာသွင်းကုန်ခွန်နှုန်းထားတဲ့25ရာခိုင်နှုန်းကောက်ယူရေးကိုတလဆိုင်ငံ့လိုက်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပုံတွေဦးနေမှာကြေညာပါတယ်အိန္ဒိယနိုင်ငံတွေနဲ့ကုန်သွယ်စစ်ပွဲဟာဆိုရင်အမေရိကန်ရဲ့အဓိကမော်တော်ယာဉ်ထုတ်လုပ်တဲ့လုပ်ငန်းကြီး၃ခုကိုထိခိုက်နိုင်တဲ့ပေါ်စိုးရိမ်ချက်တွေထွက်လာပြီးတဲ့နောက်မှာသမ္မတထရန့်ရဲ့ကြေညာချက်ထွက်လာတာပါသွင်းကုန်ခွန်ဆိုင်ငံ့ကြောင်းမကြေညာမီမှာသမ္မတထရန့်က Ford General Motors နဲ့ Stellantis လုပ်ငန်းကြီးတွေကထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြအောင်အင်ပီရောပြောခွင့်ရ Caroline Levick ကပြောပါတယ်။သွင်းကုန်ခွန်အရေးတွေကိုရှောင်ရှားနိုင်ရေးအတွက်မက္ကဆီကိုနဲ့ကနေဒါမှာရှိတဲ့စစ်ရုံတွေကို American ကိုရွှေ့ချဖို့လဲသမ္မတထရန့်ကတိုက်တွန်းခဲ့ကြအောင်သူကပြောပါတယ်။ဒါပေမဲ့လည်း American ရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တဲ့မက္ကဆီကိုနဲ့ကနေဒါတို့ရဲ့တခြားထုတ်ကုန်တွေမှာတော့ American ရဲ့သွင်းကုန်ခွန်နှုန်းထားတက်ကဆက်ပြီးတက်ရောက်မှုရှိနေစေဖြစ်ပါတယ်။သမရထရန့်အနေနဲ့တော့တခြားကင်းလွတ်ခွင့်အလားအလာတွေအတွက်လည်းကြားနာဖို့လမ်းဖွင့်ထားတယ်လို့အင်ပီရောကပြောပါတယ်ခင်ဗျာအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့ကိုယ်စားလှယ်တွေနဲ့ American တာဝန်ရှိသူတွေဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ပီရောပြောရေးဆိုခွင့်ရှိသူ Caroline Levick ကဗိုလ်တုံးတွေမှာပြောပါတယ် Israel Hamas အပြစ်ရရှစ်ဆက်နိုင်ဖို့မရေမရာဖြစ်နေခြင်းခတာနိုင်ငံမြို့တော်ဒိုဟာမှာ Hamas နဲ့ဆွေးနွေးတဲ့တတင်းတီးပြချက်ထွက်လာတာပါHamas နဲ့တရိုက်ဆွေးနွေးမှုမှာဒဇာဂန်ကိစ္စအတွက်အထူးတန်တမာဖြစ်သမရထရန့်ရဲ့အမည်စင်းတင်သွင်းခံရသူ Adan Bola ပါဝင်ပါတယ်ဆွေးနွေးပွဲအကြောင်းအရအသေးစိတ်ကိုတော့မထုတ်ပြန်ပါဘူး Hamas နဲ့တရိုက်ထိတွေ့ဆက်ဆံခဲ့တာနဲ့ပတ်သက်ပြီး Israel နဲ့လည်းတိုင်ပင်ဆွေးနွေးထားပြီးဖြစ်တယ်လို့ဆိုရတယ်ကမ္ဘာတစ်ဝှမ်းမှာတွေ့ဆုံဆွေးနွေးတာက American ပြည်သူတွေရဲ့အကျိုးစီးပွားအတွက်လှုပ်တင်လှုပ်ထိုက်တာကိုစိတ်ဆေးနာကောင်းတဲ့လှုပ်ဆောင်တဲ့သမရရဲ့သက်သေပြအားထုတ်မှုလို့ပြောပါတယ်American နိုင်ငံသား Aiden Alexander အပါဝင်အသက်ရှင်ကျန်းနေဆဲဖြစ်တဲ့ဒဇာဂန်24ဦးအပြင်သေဆုံးပြီးရုပ်လောင်းအနည်းဆုံး35လောင်းကို Hamas ကထိမ့်သိမ်းထားဆဲလို့ Israel ကပြောပါတယ်အခုညှိနှိုင်းနေတဲ့အစီအစဉ်သစ်ထဲမှာတော့ Hamas ကကျန်းနေတဲ့ဒဇာဂန်တွေကတဝက်ကိုလွှတ်ပေးမှသာ Israel ကအပြစ်ရရေးတက်တန်းတိုးမှဖြစ်တယ်လို့ရေရှည်တကြက်နဲ့အပြစ်ရစေးအတွက်ဆက်ဆွေးနွေးဖို့ခရီးပြုမှလည်းဖြစ်ပါတယ်ခင်ဗျာစပွဲဆုံးသက်နိုင်ရေးအဖြေရှာဖို့ဖိအားတွေပေးနေချိန်မှာပဲယူကရိန်းပေါ်ထောက်လှမ်းရေးသတင်းအချက်အလက်တွေမျှဝေနေတာကိုဖျက်တောက်လိုက်ကြောင်း American ဘုံထောက်လှမ်းရေး Agency CIA နှင်ကြိုင်းမှု John Ratcliffe ကဗိုလ်တုံးတွေမှာပြောပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky နဲ့ပြီးခဲ့တဲ့ပတ်ကအိမ်ပြီးတော့မှအခြေအတင်ဖြစ်ပြီးတဲ့နောက်အခုသတင်းပတ်အစောပိုင်းမှာသမ္မတ Donald Trump ကယူကရိန်းအတွက်စီးရေးအကူအညီတွေကိုလည်းရပ်ဆိုင်ထားတာပါ။ဒါပေမဲ့အိမ်ပြီးတော့ဖြစ်ရတဲ့ Zelensky ကဝန်ထမ်းကြောင်းထုတ်ဖော်ပြောဆိုထားသလိုရုရှားနဲ့ညီညာရေးဆွေးနွေးဖို့အစင်းသင်းဖြစ်နေပြီလို့ပြောထားလို့ဒီလိုသတင်းအချက်အလက်တွေဖျက်တောက်တာကယာယီဖြစ်ပွဲရှိတယ်လို့ CIA အကြီးအကဲက Fox Business သတင်းဌာနကိုပြောပါတယ် CIA အကူအညီနဲ့ထောက်လိုက်ရေးသတင်းတွေဖျက်တောက်တာရပ်သွားမယ်လို့ထင်ကြောင်းသူကဆိုပါတယ်ရန်လိုတိုက်ခိုက်မှုတွေကိုယူကရိန်းနဲ့တူလက်တွဲပြီးပြန်တွန်းလှန်ရမှာဖြစ်တယ်လို့ညီညာရေးဆက်ဆက်ညှိနှိုင်းမှုတွေရှေ့တဆင့်တက်နိုင်ဖို့အတွက်လည်းပိုပြီးကောင်းမွန်တဲ့အခင်းကျင်းဖန်တီးနိုင်ဖို့လက်တွဲဆောင်ရွက်သွားမယ်လို့သူကပြောပါတယ်သမ္မတထရန့်ရဲ့မြို့သားလွန်ကြုံရေးအကြံပေး Mike Waltz ကတော့ ယူကရိန်းနဲ့ထောင်လိုင်းဆိုင်ရာဆက်ဆံမှုတွေကိုပြန်လည်သုံးသပ်မယ်လို့ဘရူးနေမှာပဲသတင်းတောက်တွေကိုပြောထားတာပါ။အချိန်မှာပဲယူကရိန်းနဲ့ဓာတ်သတ္ထုဆိုင်ရာသဘောတူချက်တရက်ကိုလက်မှတ်ရေးထိုးဖို့နဲ့ညီညာရေးဆွေးနွေးပွဲတွေစတင်ဖို့အလင်းမှန်လှုပ်ဆောင်နေကြလဲသူကပြောပါတယ်ခင်ဗျာ။
ဒီ American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 1785 925 kHz 6153ညနဲ့540 kHz 0933ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြောဖန်ယူနိုင်ပါတယ်ရှင
်။ကြာပြည်နေမနက် VOA ရဲ့သတင်းတွေကိုဆက်လက်ကြည့်ကြပေးပါမယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်ကရန်ဂျာဒုက္ခသည်တွေအတွက်ရမုံငွေမရှိလို့လာမယ့်လတိုင်းမှာအစားအစာခွဲတန်းအတွက်တစ်လ12ဒေါ်လာခွဲကို6ဒေါ်လာထိလျှော့ချမှာဖြစ်ကြောင်းတာဝန်ရှိသူတူကိုကူကားပြီးတော့ရိုက်တာသတင်းကပို့တုံးနေမှာရေးပါတယ်။ဧပြီလ1ရက်နေ့ကစပြီးအသက်ဝင်မဲ့တစ်လ6ဒေါ်လာခြွေတာဖြတ်တောက်မှုတည်ပြုတဲ့စာကိုလက်ခံရရှိထားတယ်လို့ဒုက္ခသည်စခန်းတွေကိုကြီးကြပ်တဲ့ဘင်္ဂလားဒေ့ရှ်အရာရှိမိုဟာမက်မေဆန်နူးစ်ရာမန်ကပြောပါတယ်။ကုလသမဂ္ဂကမ္ဘာစစ်နိုင်ခအစီအစဉ် WFP ကပေးပို့တဲ့စာထဲမှာအစားအစာခွဲတန်းအတွက်တစ်လမှာ12ဒေါ်လာခွဲပေးနိုင်မှုရမုံငွေရှာခဲ့ပေမဲ့အလှရှင်ရှာမတွေ့ခဲ့ဘူးလို့ဖော်ပြထားတာတွေ့ရတယ်လို့ဆိုပါတယ်။ဒုက္ခသည်တွေဟာလူသားဆန္ဒမှုအကူအညီတွေပေါ်လုံးလုံးမိခိုးနေရတာကြောင့်အခုလို့ short ချလိုက်လို့အချိန်ကလိုအပ်ချက်တွေဖြည့်ဆည်းနိုင်မှုမိသားစုတွေကမှယုံကံရမှာဖြစ်ပြီးတော့စခန်းတွေထဲမှာတင်းမာမှုတွေတိုးလာနိုင်စေတယ်လို့ WFP ကပြောပါတယ်။ကုလသမဂ္ဂဒုက္ခသည် Agency အကြီးအကဲ Filippo Grandi ကဒုက္ခသည်စခန်းတွေရှိရာ Causes Bazaar ကိုပြီးခဲ့တဲ့တောက်ချန်လေးကသွားရောက်တုန်းကလည်းအလူရှင်တွေရဲ့ပံ့ပိုးမှုရော့ကျသွားရင်ကြီးကြီးမားမားထိခိုက်စေမှာဖြစ်ပြီးတော့ထောင်ထဲချတဲ့လူတွေအငတ်ပေးစိုက်နိုင်တယ်လို့ယောဂနဲ့မလုံခြုံမှုအန္တရာယ်ကြုံရနိုင်တယ်လို့သတိပေးထားပါတယ်2023ခုနှစ်တုန်းကရိုဂျာတွေအတွက်အစားအစာခွဲတန်းကိုတစ်လမှာ8ဒေါ်လာထိရှော့ချခဲ့တော့ကလည်းအငတ်ပေးနဲ့အာဟာရချို့တက်မှုတိတိတတ်တာမြင့်တက်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျအရှိအရှာကတောင်ကိုရီးယားနိုင်ငံနဲ့အရှိဥရောပကပိုလန်နိုင်ငံတို့ကြားမှာနှစ်နိုင်ငံကဏ္ဍဆောင်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုဗုဒ္ဓဟူးနေ့မှာလက်မှတ်ရေးထိုးလိုက်ကြပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချိုထဲယူနဲ့ပိုလန်နိုင်ငံသားရေးဝန်ကြီးရက်ဒက်စီကိုစကီတို့ဟာနိုင်ငံရေးစီးပွားရေးကာကွယ်ရေးနဲ့ယဉ်ကျေးမှုနယ်ပယ်တွေမှာ2028ခုနှစ်အထိနှစ်နိုင်ငံဆက်ဆံရေးကိုတိုးမြှင့်မဲ့အစီအစဉ်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။နှစ်နိုင်ငံဟာပထဝီနယ်နိမိတ်ချင်းဝေးကွာပေမဲ့ကမ္ဘာလုံခြုံရေးအခြေအနေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကြောင့်ဒီမိုကရေစီမှာအမိတ်တွေကြားစီလုံးညှို့ညွတ်မှုပုံမိုရယူတာဖြစ်တယ်လို့ဆိုပါရယ် IP4 လို့ခေါ်တဲ့ Indo-Pacific ဒေသကမဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ထောင်ကိုရီးယား၊ဂျပန်၊ Australia နဲ့ New Zealand နိုင်ငံတွေနဲ့မြောက် Atlantic စည်ရေးမဟာမိတ် NATO အဖွဲ့ကြားမှာဥရောပနဲ့ Indo-Pacific ဒေသနှစ်ခုလုံးလွှမ်းခြုံပြီးတော့ဒေသတိုင်းလုံခြုံရေးတွေပူးပေါင်းဆောင်ရွက်မှုခိုင်မာစေဖို့အတည်ပြုခဲ့တယ်လို့တောင်ကိုရီးယားဝန်ကြီးကပြောပါတယ်တောင်ကိုရီးယားနဲ့ပိုလန်တို့ဟာ2013ခုနှစ်ထဲကမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေဖြစ်ခဲ့တာပါမကြာသေးခင်နှစ်တွေတည်းမှာတော့စစ်ရေးတိုးချဲ့လာတဲ့နေတို့ဖွဲ့ဝင်ပိုလန်နိုင်ငံအတွက်တောင်ကိုရီးယားဟာအဓိကလက်နက်ပံ့ပိုးပေးတဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ2021ခုနှစ်ဩဂတ်စ်လတုန်းကအာဖဂန်နစ္စတန်မှာအမေရိကန်စစ်သား13ဦးသေဆုံးခဲ့ရတဲ့ဘုံးခွဲမှုမှာဦးဆောင်သူလို့ယူဆသူကိုဗာဂျီးနီးယားပြည်နယ်အရှေ့ပိုင်းခရိုင်ဖက်ဒရယ်တရားရုံးမှာဗိုလ်တော်ဦးနဲ့ရုံးထုတ်ဖို့စီစဉ်ထားတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်လူသေးဆုံးတဲ့နိုင်ငံသားအကြမ်းဖက်အဖွဲ့အစည်းတစ်ခုကိုပြစ်စီအကူအညီနဲ့အရင်းမြစ်တွေပံ့ပိုးပေးမှုနဲ့ IS Islamic Khorasan အဖွဲ့ဝင်မိုဟာမက်ရရှစ်ဖူလာကိုမတ်လ2ရက်နေ့ကဆွဲချက်တင်ခဲ့တယ်လို့ဆိုပါတယ်သမ္မတဒေါ်နယ်ထရန့်ရဲ့အင်္ဂါနေ့ညကကွန်ဂရက်လွှတ်တော်မိန်ခွန်းထဲမှာသူ့ကိုဖမ်းမိခဲ့တဲ့သတင်းကိုစတင်ထုတ်ဖော်ပြောခဲ့တာပါရက်စတဲ့အကြမ်းဖက်မှုတက်တာဝန်ရှိတဲ့ထိတ်တန့်အကြမ်းဖက်သမားကိုဖမ်းဆီးနိုင်ခဲ့ကြောင်းနဲ့တရားမျှတတဲ့အမေရိကန်တရားဥပဒေနဲ့သူ့ကိုစစ်ဆေးစီရင်သွားမယ်လို့ထရမ့်ကမင်ကွန်းထဲမှာပြောပါတယ်။ဒါ့အပြင်ဖမ်းဆီးဖို့ကူညီပေးခဲ့တဲ့ပါကစ္စတန်အစိုးရကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်။သူ့ကိုဖမ်းဆီးနိုင်ဖို့အမေရိကန်ပြည်ထောင်စုဗဟိုထောက်လှမ်းရေးအဖွဲ့ CIA နဲ့ Federal စုံစမ်းစစ်ဆေးရေးဘျူရို FBI အပါအဝင်အစိုးရရဲ့အဖွဲ့အများပြားပူးပေါင်းဆောင်ရွက်ခဲ့ရတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။2021ခုနှစ်ဩဂတ်လ26ရက်တုန်းကကဘူးကဟာမစ်ကာဇိုင်းပြည်ပဆိုင်ရာလေဆိပ်မှာဖြစ်ပွားခဲ့တဲ့ဘုံးခွဲမှုမှာအမေရိကန်စစ်သားတွေအပြင်အာဖဂန်လူမျိုး180လောက်လည်းသေဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။မြန်မာပြည်ရဲ့ဂျာတာဝရင်းနေမနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုငင်းညာအေးပြောပြခဲ့တာပါ။ VO ရဲ့အစီအစဉ်တွေကို VO ရဲ့ website မှာလည်းဒါရိုက်လာရောက်နားဆင်နိုင်ပါတယ်ပြည်တွင်းသတင်းပို့ချတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတပုတ်နဲ့စကြင်ပါတယ်ယူကရိန်းကိုစီးရရအကူအညီတွေတင်ပို့နေတာတွေချက်ချင်းရထားလိုက်ဖို့အမေရိကန်အစိုးရကတနင်္လာနေ့မှာအမိန့်ပေးလိုက်ပါတယ်ပက်အားလုံးငင်းငင်းရေးစကားဝိုင်းကိုရောက်လာကြဖို့ရည်ရွယ်တာဖြစ်တယ်လို့ Trump အစိုးရကပြောပါတယ်ဥရောပခေါင်းဆောင်တွေကတော့ဒီယူကရိန်းကိုလက်နက်တွေဆက်ပို့နေဖို့အသက်အမြအရေးကြီးတယ်လို့ပြောနေတာပါဒါပေမဲ့ယူကရိန်းကဘလောက်ထိကြာကြာတိုက်ခိုက်နိုင်မလဲဆိုတာသံသယရှိနေကြပါတယ်။ Henry Richwell ပေးပို့တဲ့သတင်းကိုဥတည်မောင်တန်းကပြောပြမှာပ
ါ။ယူကရိန်းကိုပေးတဲ့စီးရဲအခုရပ်ဆိုင်းလိုက်တဲ့ဆိုတဲ့သတင်းတနင်္လာနေ့ညမှာထွက်ပေါ်လာတဲ့အခါမှာပဲရုရှား drone တွေကယူကရိန်းမြို့တွေပေါ်ဆက်လက်တိုက်ခိုက်နေကြပါတယ်။ American ဆုံးဖြတ်ချက်အကျိုးဆက်ကိုရှင်းရှင်းကြီးမြင်ရတယ်လို့ယူကရိန်းအမတ်တွေကပြောကြပါတယ်။ယူကရိန်းလွှတ်တော်အမတ် Oleksiy Goncharenko ကအခုလိုဆိုပါတယ
်။ This means
လူတွေထုံချီစီရမယ်အဓိပ္ပာယ်ပါပဲယူကရိန်းဒိုနက်စ်တေတာအနောက်ပိုင်းပေါ့ခ်ဖရော့ခ်မြို့နားမှာစစ်ကစစ်ဖြစ်နေသေးပါအမတ်ဆလေးကြီးတဲ့တပ်မဟာမှုဆက်သွယ်ရေးတင်ကြတာခေါ်ဘော့ကအခုလိုပြောပါတယ
်စတရလိုင်းမတူဇီတလီယန်စကူနိုဘာဂတ်တ
ူအီတလီဟာဝေဇာအမျက်ကိုကျွန်တော်တို့ပြစ်နေရတာဗျ105မမအပါဝင်ကြီးတွေကိုအမေရိကန်ကနေရပါတယ်ဥရောပကတော့ကျွန်တော်တို့ကိုပေးမှာလားပေးမယ်လို့မျှော်လင့်ပါတယ်ဗျာ
အမေရိကန်စီရဲ့အခုရတ်လို့ဖြစ်လာတဲ့လိုအပ်ချက်ကိုဥရောပကပေးနိုင်ပါမလားမာယက်အင်တယ်လီဂျင့်စ်အဖွဲ့ကရုရှားရဲ့အကြွမ်းကျင်သူမတ်ဂယ်လီယိုတီကအခုလိုထင်ပါတယ
် There are certain systems ranging from
Patriot drone တွေကနေ Abrams တင်္ကားတွေနဲ့ Bradley Tight တင်္ကားတွေအထိယူကရိန်းကအသုံးပြုနေတဲ့စနစ်တွေကိုဥရောပကရနိုင်တဲ့တခုတည်းသောနီလန်ကဈေးကွက်ထဲကပါပဲဒါအချိန်ဆောက်ရပါမယ
်ဒါပေမဲ့ယူကရိန်းကလည်းသူ့ကိုယ်ပိုင်လမ်းတွေကိုထုတ်လုပ်နေတာပါကာကွယ်ရေးနဲ့လုံခြုံရေးမူဝါဒလေ့လာရေးအဖွဲ့Royal United Service Institute ရဲ့ဒုတိယညွှန်ကြားမှု Malcolm Campbell's ကအခုလိုပြောပါတယ
် Probably about half the weapons which Ukraine is now
Ukraine ကအခုသုံးပြုနေတဲ့လက်နက်တစ်ပွဲလောက်က Ukraine ထုတ်လက်နက်တွေပါကျန်လေးပုံတစ်ပုံက American ထုတ်နောက်လေးပုံတစ်ပုံကတော့ဥရောပနဲ့တခြားနိုင်ငံထုတ်တွေဖြစ်ပါတယ
်အနောက်နိုင်ငံတွေကလက်နက်တွေကို Ukraine ကိုပို့တာအပောင်းဝင်တခြားအရေးကြီးတဲ့အထောက်အကူတွေကိုလည်း American ကပေးနေပါတယ် Malcolm Campbell's ကအခုလိုဆက်ပြောပါတယ်
Finally the US
so Ukraine တပ်တွေကိုထောက်လိုင်းသတင်းတွေပေးနေတဲ့ရေးကြီးအခန်းကဏ္ဍကိုလည်း American ကယူထားပါတယ်
။စီးရဲအခုရက်ထားတာဟာပြဿနာဖြစ်ရှိကိုအထောက်အကူဖြစ်စေဖို့ပါလို့ Trump အစိုးရကဆိုပါတယ်။ American ထူးခြားသမ္မတ JD Vance ကအခုလိုပြောရပါတယ
်။ Neither Europe nor the United States
ဥရောပပဲဖြစ်ဖြစ် American ပဲဖြစ်ဖြစ် Ukraine ပဲဖြစ်ဖြစ်ဒီစစ်ကိုတရှိပြောဆက်မသွားနိုင်ပါဘူး။ဒါကြောင့်လူတိုင်းစစ်ဘောပိုင်းကိုလာကြဖို့အရေးကြီးပါတယ်။
ဥရောပမဟာမိတ်အဖွဲ့ကယူကရိန်းကိုဆက်လက်ထောက်ခံမယ်လို့ဗြိတိန်ဝန်ကြီးချုပ်ကတော့တင်းငွေနေနေကပြောခဲ့ပါတယ်။ Trump ချင်းသူ Mark Gallioti ကအခုလိုထင်ပါတယ
် Vice President Vance's claim that a lot of the European
လူမှု media နဲ့လူတွေကြားမှာတော့ယူကရိန်းရဲ့နောက်မှာဥရောပခေါင်းဆောင်တွေအခိုင်အမာမှာရှိကြပေမဲ့လူမသိသူမသိတွေ့ကြပြီဆိုရင်တော့သူတို့မှာတန်တရားတွေရှိနေကြတယ်လို့ American ထုသမရ Vance ကပြောပါတယ်ဒါလုံးဝမမှန်တာတော့မဟုတ်ပါဘူး။လုံခြုံရေးအားအကောင်ဆုံးမဟာမိတ်နဲ့ကွဲပြီးကိုတက်တွေလက်နဲ့မရှိဘဲနဲ့ယူကရိန်းကိုဆက်ကာကွယ်လို့ရပါသလားဗျာ
။ယူကရိန်းကငြိမ်းချမ်းရေးအတွက်ဂတိကဝတ်ထားပါတယ်လို့ H လူမှုစာမျက်နှာမှာရေးပြီး Trump အစိုးရကိုယူကရိန်းသမ္မတ Volodymyr Zelensky ကအနှူးညွတ်မြစ်တာရက်ခံလိုက်ပါတယ်။ရုရှားဘုံတွေအောက်ဒုက္ခရောက်နေကြတဲ့ယူကရိန်းပြည်သူတွေအတွက်ကတော့အမေရိကန်အကူဖြတ်လိုက်တာခါတက်တဲ့ရက်လက်ပါပဲ။ကိဖုံမနေသူဗစ်တိုးရီးယားကအခုလိုပြောပါတယ
်ဆစ်စကီယက်စ်ပီဒီဗိုင်းရှင်ထရမ
့်စိတ်ပြောင်းသွားဖို့မျှော်လင့်ပါတယ်အကျူးကျော်ခံတွေကအရာရာအတွက်အပြစ်မရှိနိုင်ပါဘူးဒီအတွက်အပြစ်ပေးမခံထိုက်ပါဘူ
းကိဖမျိုးသားအီလီယားကတော့အခုလိုမြင်ပါတယ
်မရှိဥရောပရောက်ကစီပေါ်မရှိတ
ဲ့ဥရောပကတနည်းနည်းနဲ့တော့ကူညီနိုင်မှာပါဥရောပပဲမျှော်လင့်စရာရှိပါတယ်ဘယ်သူမှမရှိပါဘူ
းဒီချိန်မှာပဲယူကရိန်းအခုရပ်လိုက်တာကိုရုရှားကကြိုးဆိုလိုက်ပါတယ်ငင်းရတဲ့နီလာနဲ့အခြေအနေတည်ငြိမ်သွားအောင်ဒါကကူညီကောင်းကူညီနိုင်ပါမယ်လို့ရုရှားကဆိုပါတယ်ခင်ဗျာ
ဥဒမောင်းတန်းပြောပြခဲ့တာပါအခုတခါလဲအမေရိကန်သတင်းတပုတ်ပါအီလီနိုယ်ပြည်နယ်ကမွတ်စလင်အမေရိကန်တွေအနေနဲ့ရမဒန်ဥပုပ်ကာလကိုစတင်ကျင်းပနေချိန်မှာပဲအသက်6နှစ်အရွယ်ပါလက်စတိုင်းအမေရိကန်ကလေးငယ်တူကိုတပ်ဖြတ်ခဲ့တယ်လို့ဆိုဆွဲခဲ့တဲ့အမျိုးသားတယောက်ကိုတရားဝင်ကနေအပြစ်ရှိကြောင်းကြေညာလိုက်ပါတယ်ဗီဒီယိုသတင်းတော့ကိန်းfar about people တဲ့သတင်းကိုတော့ကိုစံကျော်ကတင်ပြထားပါဗျ။အ
အီလီနွိုက်ကမွတ်စလင်အမေရိကန်တိုင်ဝမ်ကိုတုံ့လှုပ်သွားစေခဲ့တဲ့လူသတ်မှုတစ်ခုကိုဝဲကောင်ကတရားခွင်အတွင်တရားသူကြီးတွေမိနစ်60နီးပါးကြာကြားနာဆစ်ဆဲနေချိန်မှာတော့တေဆုံးသူတရားလိုရဲ့ဆွေမျိုးမိတ်ဆွေတွေနဲ့မိသားစုဝင်တွေကတော့တရားရုံးအပြင်ဘက်မှာတောက်ချနေဝတ်ပြုဆုတောင်းပွဲအတွက်စုရုံးနေကြပါတယ်အသက်83နှစ်အရွယ်ဂျိုးဆက်ဆူပါကိုအမုန်းတရားအခြေခံတဲ့လူသတ်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ချက်ချလိုက်ပါတယ်ပါလက်စတိုင်းအမေရိကန်လူမျိုးအသက်6နှစ်အရွယ်ကလေးငယ်ဝါရီအာဖရိုမီကိုဓာတ်နဲ့ထိုတက်ဖြတ်ခတ်မှုနဲ့အမေဖြစ်တဲ့ဟာနန်ရှိန်ကိုတေစီလောက်အောင်တိုက်ခိုက်ခဲ့မှုတို့အတွေ့ဒီပြစ်ဒဏ်ကိုတရားရုံးကချမှတ်လိုက်တာဖြစ်ပါတယ
်
ကျွန်တော်အနေနဲ့ပြောရမှလားဝမ်းနေရမှလားမသိသလိုငိုရမှလားရေးရမှလားလည်းမသိပါဘူးတေဆုံးသွားခဲ့တဲ့ကလေးငယ်ရဲ့ဖခင်တရားလိုအိုရာဟီအာဖရိုမီကတော့တရားရုံးရဲ့ကြားနာမှုအပြီးမှာသတင်းတောက်တွေကိုပြောတာက
ငင်းကလောအနဝါဟတ်မင်ကွန်
ကျွန်တော်ကကလေးအဖေပါကျွန်တော်ကလေးအားလည်းသေသွားခဲ့ပါပြီအခုတရားရုံးရဲ့ဆုံးဖြတ်ချက်ဟာနည်းနည်းနောက်ကျတယ်လို့ကျွန်တော်ထင်မိပါတယ
်။ No verdict is going to bring their son. ဘယ်ဆုံးဖြတ်ချက်မှာကလေးကိုအသက်ပြန်ရှင်လာအောင်မလုပ်ပေးနိုင်ပါဘူး
။အမီနာဘာဟူမီကတော့မွတ်စလင်အရက်ဖက်လူမှုကူညီရေးအဖွဲ့အစည်းကပါ။သူတို့အဖွဲ့ကပဲ Wedi Resolution ဆိုတဲ့မူကြမ်းကို American အစိုးရလွှတ်တော်ကိုတင်သွင်းခဲ့တာမှာပြီးခဲ့တဲ့နှစ်စက်တင်ဘာလမှာကိုပဲ American အထက်လွှတ်တော်ကနေအတည်ပြုပေးခဲ့ပါတယ်။ Wedi တည်ဆုံးမှုဟာသူ့ရဲ့ Palestine Muslim ဆိုတဲ့ဖြစ်တည်မှုပေါ်မှာအမုန်းတရားကိုအခြေခံပြီးကျူးလွန်တဲ့ရာဇဝင်မှုအဖြစ်သတ်မှတ်ကြပါတယ်။ဒီလူသတ်မှုကလည်းပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလ9ရက်နေ့မှာ Israel ကို Hamas တို့တိုက်ခိုက်မှုကြောင့် Israel လူမျိုး1200ကျော်တည်ဆုံးအပြီးမှာဖြစ်ခဲ့တာပါ။ American အစိုးရကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့Hamas အဖွဲ့ကလည်းအဲ့ဒီနေ့မှာတင်အစ္စရေးလူမျိုးယာချီကိုတစကန်အနေနဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့ကြပါသေးတယ်။အမေရိကန်အစိုးရအနေနဲ့ကလည်းအမုန်းတရားကိုအခြေခံပြီးကျူးလွန်တဲ့ယာဇဝင်မှုတွေ၊မွတ်စလင်မုန်းဒီရေးတွေ၊ဂျူးမုန်းဒီရေးတွေ၊ပါလက်စတိုင်းမုန်းဒီရေးတွေနဲ့အာရဗ်မုန်းဒီရေးအယူဝါဒတွေနဲ့ပတ်သက်ပြီးဘလို့နီးနဲ့မှတီးခန့်ခွင့်လွှတ်စရာမရှိဘူးလို့ Wedi Resolution ထဲမှာအတိအလင်းထည့်သွင်းဖော်ပြပါရှိပါတယ
်။ It's a moment to grieve Wedi but it's a moment
to တကဝဒီအတွက်ဝမ်းနဲ့ကြေကွဲပြီးတော့ပြုလုပ်တဲ့လှုပ်ရှားမှုတစ်ခုဖြစ်တယ်လို့ဝဒီလိုမျိုးနောက်ထပ်အဖြစ်ဆိုးတွေထပ်မဖြစ်ဖို့အတွက်ဘာတွေလုပ်ဖို့လိုမလဲဆိုပြီးတော့မေခွန်းထုတ်တဲ့လှုပ်ရှားမှုတစ်ခုလည်းဖြစ်ပါတယ
် That is what Joseph Suba အနေနဲ့သူတို့ကိုဓာတ်နဲ့တိုက်ခိုက်ချိန်တုန်းကမွတ်စလင်တွေတေးကိုတေးစီရမယ်လို့ဩခဲ့ပါတယ
်အမရာဟက်ကတော့ချီကာဂိုက American Islamic Relation လူမှုအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်ဖြစ်ပါတယ်။သူ့အနေနဲ့ပြီးခဲ့တဲ့တောက်ကြနေ့ကတရားရုံးအပြင်ဘက်မှာဝတ်ပြုဆူတောင်းပွဲကိုဦးစီးဦးဆောင်ပြုခဲ့သူလည်းဖြစ်တယ်လို့တည်ဆုံးသွားတဲ့ကလေးငယ်ရဲ့အဖေ Odai Afromi အတွက်စကားပြန်လုပ်ပေးတဲ့သူလည်းဖြစ်ပါတယ်
။ This is one
မော်ဒီယာချီကာမီဖြစ်တဲ့ရာဇဝတ်မှုတွေထဲမှာဒီလိုမျိုးအသက်6နှစ်အရွယ်အပြစ်မဲ့တဲ့ကလေးငယ်နဲ့သူ့အမေကိုဥတီတိုက်ခိုက်တဲ့ဖြစ်ရပ်ကအင်မတန်မှကိုဆိုးရွားဆုံးဖြစ်ရပ်တစ်ခုဖြစ်ပါတယ်။ခင်ဗျားတို့ကြားခဲ့ရသလိုမျိုးပဲဒီလူကနှုတ်ကနေအချိန်ချင်းရေရွတ်ပြီးတော့ဒီကလေးကိုဓာတ်နဲ့26ချက်တောင်ထိုးခဲ့တာဖြစ်ပါတယ်ခင်ဗျားတို့စိတ်ကူးရင်ပုံဖော်ကြည့်ကြည့်စမ်းပါဗျာဘလောက်ထိဆိုးရတဲ့မြင်ကွင်းဖြစ်မလဲဆိုတာကလေးမိဘတွေအတွက်ကလည်းဒီလိုမျိုးဆိုးရတဲ့အခြေအနေနဲ့ဘဝကိုရှင်သန်ဖျက်ချော်ဖို့ဆိုတာအင်မတန်မှကိုခက်ခဲလွန်းတဲ့အတွက်ကျွန်တော်တို့ရဲ့နှလုံးသားထဲကိုလိုလိုလားလားနဲ့သူတို့အတွက်ကိုအကူအညီတွေပေးတာဖြစ်ပါတယ်
အီလီနွိုက်ဟာအမေရိကန်ပြည်ထောင်စုမှာအမေရိကန်မွတ်စလင်လူဦးရေအများဆုံးနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ပါလက်စတိုင်းလူဦးရေအများစုကတော့ချီကာဂိုနားကအသေးစားပါလက်စတိုင်းလူလူသိများတဲ့ Cook County က Bridge View မြို့မှာနေကြပါတယ
်။ All of us who are parents
Egypt American ပဲဖြစ်ဖြစ်အာရဗ်ပဲဖြစ်ဖြစ်ပါလက်စတိုင်းပဲဖြစ်ဖြစ်ကျွန်တော်တို့မွတ်စလင်မိဘတွေအားလုံးအနေနဲ့ကငါတို့အားလုံးက Wadi Afar Yumi တည်ဆုံးခဲ့တာကိုမြင်တွေ့ခဲ့ရပြီးဖြစ်တယ်လို့အဲ့ဒီဖြစ်ရမျိုးကျွန်တော်တို့ကလေးတွေအပေါ်မှာလည်းဖြစ်လာနိုင်ပါတယ်။
ဝယ်ရီအတွက်အမှတ်တရအနေနဲ့ခလေးကစားကွင်းပန်းချံတစ်ခုကိုသူ့ရဲ့ဇာတိမျိုးဖြစ်တဲ့ချီကာဂိုမျိုးစုံကပလိန်ဖီးမှာတည်ဆောက်ဖို့စီစဉ်နေတယ်လို့ရာဟက်ကပြောပါတယ်။ဂျိုးဆက်ဆူပါရဲ့နောက်လာမယ့်တရားရုံးချင်းကိုတော့လာမယ့်မေလ2ရက်နေ့မှာထပ်မံကြားနာဖို့စီစဉ်ဆောင်ရွက်ထားကြောင်းပါတယ်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတ
ယ် VOA ရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုတခါတော့မြင်းကြံဘက်ကအခြေအနေကိုပေါ့တင်ပြမှာပါမန္တလေးတိုင်းမြင်းကြံခရိုင်တောင်သာတဝိုက်မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လူသေဆုံးပြီးတော့နေအိမ်တွေလည်းမီးလောင်ပျက်စီးခဲ့ရပါတယ်စကိုင်းတိုင်းဒဇယ်မှာလည်းတိုက်ပွဲပြင်းထန်နေပြီးမကွေးတိုင်းရေစကြိုမှာတော့နေအိမ်တွေမီးရှို့ခံရပါတယ်ရန်ကုန်ကပြဖို့တဲ့သတင်းကိုကိုငင်းညာအေးကပြောပြထားပါတယ်
မလေးတိုင်းမြင်းညံခရိုင်တောင်သာမြို့နယ်အနောက်ဖက်တောင်သာစကြမ်းလမ်းပိုင်းပေါ်မှာရှိတဲ့နတ်ဆောင်ရွာကိုမလ၄ရက်ညပိုင်းမှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်6ဦးသေဆုံးပြီးအနည်းဆုံး5ဦးဒဏ်ရာရရှိခဲ့ပါတယ်။ လေကြောင်းတိုက်ခတ်ခံရတဲ့အခြေအနေပတ်သက်ပြီးတောင်သာပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါရယ
်ဒုတိယကတော့ on the spot ကို6ရောက်ပဲ6ကိုဓာတ်ပေါ်ကြီးကတလောင်းမရတဲ့ဓာတ်ပေါ်ကြီးကကျန်တဲ့9လောင်းကတော့အယူစုရရလိုက်တာပေါ့မီးလောင်ကုန်တော့ပေါ့တစားကြီးလည်းဖြစ်တစားကြီးဖြစ်ပြီးတော့ထပ်ပြီးမီးလောင်ပေါ့အတူပေါ့ဓာတ်ပေါ်ကြီးမရလိုက်ဘူးပေါ့တန်းရတာလည်း4ရောက်5လောက်ရှိတယ်အရင်25အိမ်လောက်မိလောင်သွားတယ်။အာညအချိန်ညအချိန်မလိုအချိန်တော့အလင်းငယ်ဝင်ရောက်တက်ခိုက်တာပေါ့ကွာ။ပြောရရင်အဲ့မှာစီးစုံလည်းမရှိဘူးစီးပေါ်ဆောင်မှုလည်းမရှိဘူး။ဒီတခါမှအဲ့ဘက်ကစစ်နဲ့ပတ်သက်လို့ဘာမှအနေထောင်မြင်ကုန်လည်းမမြင်ဘူး။စစ်နဲ့ပတ်သက်လို့စစ်ရဲ့ဆုံးရှုံးမှုလည်းမခံစားဘူး။စစ်နဲ့တွေ့ကြုံလည်းမရှိဘူးလေ။အဲ့မှာဒီလိုရဲ့ပုံမှန်လေယာဆိုင်ပြုတ်လို့ AC နေနေကြတဲ့အချိန်မှာဝန်ပြောတော့သာသာတော့ဒါဖြည်းဖြည်းမြင်ရတာပေါ့ဗျာ။ပြီးတော့အင်တော်စုနဲ့အင်ဂျီစိတ်တဲ့နေရာလေးဖြစ်တော့ဘုံလို့ထိလိုက်တာပေါ့
။နတ်ဆောင်ကြီးရွာဟာတောင်တာမြို့နယ်မိုင်အနည်းငယ်သာကွာဝေးပြီးလက်ရှိဒေသခံတွေတိတ်ရှောင်နေကြသလိုနေထိုင်စားသောက်ရေးအတွက်ကာဝေးတပ်ဖွဲ့တွေကကူညီဆောင်ရွက်ပေးနေကြပါတယ်။စကိုင်းတိုင်းဒဇယ်မြို့ပတ်မှာဆိုရင်လဲစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်နေပြီးစစ်တပ်ဘက်ကလေကြောင်းအသုံးပြုအပြင်းထန်ခုခံနေပါတယ်။ဒဇယ်မြို့နယ်တမိုင်ခွဲကွာလုံးမှာရှိတဲ့ဝရငယ်၊စင်ငယ်၊အင်ကုတ်ကားနဲ့တစံမျိုးလမ်းဆောင်မှာရှိတဲ့စစ်တပ်နဲ့ပြူစောထီးတွေအထိုင်ချထားတဲ့နေရာတွေကိုမတ်လ၄ရက်မနေ့ပိုင်းကစလို့ကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်နေပါတယ်။တိုက်ပွဲဖြစ်နေတဲ့အနီးကကျေးရွာ900လောက်ကဒေသခံတွေတိမ်းရှောင်နေရပြီးမတ်လ9ရက်နေ့ထိတိုက်ပွဲတွေရှိနေတယ်လို့ဒဇယ်ဒေသခံတူကအခုလိုပြောပါတယ
်။မနေ့မနေ့ကဝါလောက်ကတည်းက၄နာရီလောက်ကတည်းကစဖြစ်တာဒါဒီကနေ့အထိအောင်ပဲအဲဝေယငယ်ရဲ့စင်ငယ်ရဲ့အင်ကုတ်ကားရဲ့ဒဇယ်မျိုးပေါ်ရဲ့ဖြစ်နေတာဟိုလေသူကဒီစခန်းနေလေအဲ့အဲ့မှာသူကဟိုစခန်းထိုင်နေတိချရတယ်အဲ့နာကဟိုလောက်ခုနှစ်ရွာလောက်ကတော့တိတ်နေရပါဆိုတော့သူကခုနကွာလေရင်နဲ့လာပြီးတော့နှလုံးချသွားပြန်ဒီကနေ့တောင်တော့အခုချိန်တောင်ကူကဒါပြက်တုံးခတ်တုံးမဲ့နောက်ဆိုးလိုက်ဝင်လိုက်ပြက်လိုက်ခုနလေရင်လာချလိုက်နဲ့လုံတာ
တိုက်ပွဲဖြစ်ထန်နေတဲ့အတွက်နှစ်ဖက်ထိခိုက်ကြဆုံးမှုမသိရသေးသလိုစစ်ကောင်စီဘက်ကရောကာဝေးတပ်ဖွဲ့တွေဘက်ကရောသတင်းထုတ်ပြန်တာမရှိသေးပါဘူးမကွေးတိုင်းရေစကြိုမြို့နယ်တဲကရေလေကျွန်းဘက်မှာလဲစစ်တပ်ရဲ့နေမြေရှင်းလင်းရေးတွင်နေအိမ်တွင်မိရှုခန်းနေရပါတယ်မတ်လ3ရက်မှာမြေစွန်းတော်ကြီးရွာကနေအိမ်တွင်မိရှုခဲ့ပြီးနောက်မတ်လ5ရက်မှာတော့မြေစွန်းတော်ကြီးရွာနဲ့ကက်လက်မှာရှိတဲ့ဇီရက်နေကြီးရွာဘက်စစ်ကြောင်းထိုးလာသလိုလေကြောင်းတိုက်ခိုက်တာတွေလုပ်နေပါတယ်အဲ့ဒီနောက်နေလေပိုင်းမှာတော့တာကောင်လေးကြီးရွာကနေအိမ်တွေကိုစစ်တပ်ဘက်ကမိရှုဖျက်ဆီးနေတယ်လို့ရေစကြိုပြည်သူ့ကော်မတီတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်ကျေဆောပိုင်းကဘောနော်ဒီအဲဇေနီကြီးရောကိုဒီဟိုချက်ကောင်းကြီးပြတာရဲ့အပြစ်ဝင်ဝင်လာတယ်ဘောနော်မနက်ဆောပိုင်းမှာအပြစ်ဝင်ဝင်လာတယ်ဝင်လာပြီးတော့အဲဒီပေါ်လာရင်လည်းဒီ96တက်တဲ့နေပြီးတော့အဲပြစ်ခုပေးတယ်ဘောနော်ခါနောက်ပြီးတော့ဒီချက်ဖိုက်တာတစ်စီးနဲ့လည်းအဲလာပြီးတော့အဲဆိုင်လောက်တော့အတေးကြဟုတ်ဒီကလေးနေလေလောက်မှကျတော့ဒီတာကောင်းကြီးကြီးရောကိုမီးဆက်ရှုပ်ရကြဟုတ်
တိုက်ပွဲပြင်းထန်နေတာကြောင့်မီးလောင်ကျွမ်းတဲ့နေရွတ်အတိအကျမသိရသေးသလိုရသချိုလေတပ်ဖြတ်ခံရတာရှိတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အတီးပြုတ်ချက်မရရှိသေးဘူးလို့ကာဝေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဖေဗရီလနောက်ဆုံးပတ်မှာရေလေကျွန်းဘက်စစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုကာဝေးတပ်ဖွဲ့တွေကဂျားဖြတ်တိုက်ခတ်ခဲ့ပြီးတေဆုံးဖမ်းဆီးခံရတာရှိလို့စစ်တပ်ဘက်ကတကြောပြန်စစ်ကြောင်းထိုးနေမြေရှင်းလင်းနေတာလည်းဖြစ်ပါတယ်များ
ကိုညဉ့်ညဉ့်ကြီးပြောပြခဲ့တာပါခင်ဗျာအခုတကနားဆင်ရမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်တွေကကျေးရွာတချို့နဲ့စေဘေးရှောင်ဒေသတွေမှာတောက်သုံးရီရှားပါပြန့်လန့်မှုနဲ့ကြုံနေရပါတယ်။စားနပ်ရိက္ခာစေဝါလည်းမလုံမလောက်ဖြစ်နေချိန်မှာပို့ပြီးတော့အခက်ကြုံနေရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထိုက်ကပြောပြထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်အတွင်းကကျေးရွာအတော်များများမှာပြီးခဲ့တဲ့2024ခုနှစ်ဒီဇင်ဘာလလောက်ကတည်းကတောက်သုံးရီရှားပါမှုတွေနဲ့ရင်ဆိုင်နေကြရတာပါ။အထူးသဖြင့်ဆေးဘေးဒုက္ခသည်တွေအများဆုံးနေထိုင်တဲ့ခြေရာတွေမှာတောက်သုံးရီရှားပါမှုတွေရှိနေတယ်လို့ရခိုင်ဒေသခံတဦးကပြောပါတယ
်။ရေကိုရရှိဖို့တော့ဘောနော်ခရီးဝေးတွားပြီးတော့ရေခဲရတာတွေပြီးတော့ဒီအဖွဲစိတ်တွေကနေပြီးတော့ရေကိုဒီခွေပြီးတော့လှူပေးတာတွေဘောနော်အဲ့လိုမျိုးတွေထိဖြစ်နေပြီဘောနော်ရေရှားတာကဒီကံရေတွေကလည်းနောက်ကြည့်ပြီးတော့အဲ့လိုမျိုးအခြေအနေဘောနော်ကံရေတွေကလည်းသုံးမရဘူးအဲ့လိုမျိုးနေထားမှာဒီဒေသခံတွေရောဆေးဘေးရှောက်ခံကဒီဆေးဘေးရှောက်တွေရောအကုန်လုံးဒီတန်ကိုခံနေရတာဘောနော်
ပုံနှကျွန်းမျိုးနဲ့ဟာနှစ်စဉ်ရေရှားပမှုနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီနှစ်မှာတော့ကြီးရွာတွေမှာရှိနေတဲ့ရေနဲ့နေတဲ့လူဦးရေမမျှတာကြောင့်ရေရှားပမှုကိုအရင်နှစ်တွေကထက်ဆော့ပြီးတော့ရင်ဆိုင်ရတာဖြစ်တယ်လို့လည်းသူကပြောပါတယ်
ဒီနေ့မှာဒီစေဘေးလျှောက်လာတဲ့ဥမာကျော်စစ်တွေတို့ကနေပြီးတော့စေဘေးလျှောက်လာတဲ့သူတွေတခြားပလောင်ချန်မျိုးဟိုတခြားနှိစက်တဲ့နေရာတွေကနေပြီးတော့ပေါ့နော်စေရေကြောင့်စေဘေးလျှောက်လာတဲ့သူတွေများတဲ့ခါကျတော့ရေကိုအရင်နှစ်တွေကတည်းပို့ပြီးတော့စုပ်ကျုံပြီးတော့သုံးရတယ်ပေါ့နော်
ရှခိုင်းပြည်နယ်ကကြေးရွာတော်မြတ်မြတ်မှာကြေးရွာလိုက်တပိုင်းတနိုင်တူးဖော်ထားတဲ့ရေကန်တွေမှာမိုးရေကိုစုဆောင်ပြီးစောင်းတွင်းနဲ့နွေရာသီမှာခတ်ယူသုံးဆွဲကြတာဖြစ်ပါတယ်။အခုနောက်ပိုင်းတွင်မှာတော့ရာသီဥတုဖောက်ပြန်တာကြောင့်အပူချိန်မြင့်တက်လာတာကြေးရွာတွေမှာစစ်ပေးဆောင်ဥယေတိုးလာတာတွေကြောင့်မိုးရေတိုးလောင်ထားတဲ့ရေကန်တွေရေခန့်ချောက်တာတွေစောလာနေတာဖြစ်ပါတယ်။အခုလိုအခြေအနေကြောင့်လာမယ့်လတွေမှာရခိုင်ပြည်နယ်မြို့နယ်အတော်များများမှာရေရှားပမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လက်ရှိကျောက်တော်မြို့မှာနေထိုင်တဲ့ရခိုင်ဒေသခံကပြောပါတယ
်။စေဘေးလျှောက်ဥယျာဉ်များတဲ့ခါကျတော့တချို့ရော်တွေမှာကြာရင်ရေကကန့်သက်ဖြစ်လာလေဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့နော
်။ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေဆက်တင်ခဲ့ပြီးပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကတည်းကပြည်ရင်းကုန်စည်စီးဆင်းမှုနဲ့ကုန်းလမ်းရေလမ်းတွေအလုံးကိုစစ်ကောင်စီကအခုအချိန်ထိဖျက်တောက်ထားတာကြောင့်ရခိုင်ပြည်နယ်တွင်းမှာဆက်နက်ရိက္ခာစီးဝါနဲ့လူသုံးကုန်ပစ္စည်းအလုံးနီးပါးပြတ်လန့်မှုတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒါ့အပြင်ရခိုင်တပြည်နယ်လုံးမှာငွေသားရှားပမှုတွေရှိနေသလိုဖုန်းနဲ့အင်တာနက်လိုင်းတွေလည်းဖျက်တောက်ခံထားရတာကြောင့်လူသားချင်းစာနာမှုအကူအညီပေးနေတဲ့လုပ်ငန်းတွေအလုံးနီးပါးရပ်တန့်နေတယ်လို့လည်းဒေသခံတို့ကပြောပါတယ်။
မတ်တင်ဂီတာရေးပြောပြခဲ့တာပါအခုတော့မြန်မာငါးဖန်းဆက်လီဖန်းစည်းခံရတဲ့ကိစ္စပါထိုင်းနိုင်ငံရေနောင်းမြို့ကော့ချန်းကျွန်းအနီးထိုင်းရေပိုင်တဲ့အတွင်းမှာဝင်လာတဲ့မြန်မာငါးဖန်းဆက်လီတစင်းနဲ့အတူလှေပေါ်မှာပါလာသူ6ဦးကိုထိုင်းရေတပ်ကနေဖမ်းဆီးလိုက်ပါတယ်ကနဦးစစ်စစ်ချက်တွေအရလူကုန်ကူးသူတွေအဖြစ်တန်တရာရှိထားကြတာပါ VOA သတင်းတော့မအေးမကဒီအကြောင်းသတင်းပေးဖို့ပါတယ
်ထိုင်းနိုင်ငံရေနောင်းမြို့ကော့ချန်းကျွန်းအနီးမှာဖမ်းဆီးရမိတဲ့ဆက်လီကတော့အနဝမင်း၉၃လုံးအမိရှိတဲ့လေဖြစ်ပြီးထိုင်းရေပိုင်နဲ့ထဲမှာပဲအဲ့ဒီလေနဲ့အတူမြန်မာနိုင်ငံသား၆ဦးကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်သူတို့တွေကိုဖမ်းဆီးပြီးစစ်ဆေးနေတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်အ
ော်လက်ပတ်ပြီးတော့သွားနေပြီးတဲ့အခါကျတော့မှ Time Bird Channel ဝင်လာတယ်အဲဝင်လာတဲ့အခါမှာလက်ပတ်သွားနေတဲ့အချိန်မှာသူတို့ကစောင့်ကြည့်နေတာပြာပါလုံးနေရလဲပေါ့နော်ဒီလေမတင်ကဥပေါ်ရပြောရမယ်ဆိုတော့စောင့်ကြည့်နေတယ်ပြီးရခါကျတော့ဒီဘက်ကိုဝင်လာတယ်ဝင်လာတဲ့အချိန်မှာပဲအဲလိုက်စစ်ပြီးတော့ဖိုင်းတာပေါ့
6ရောက်6ရောက်ဟုတ်ကဲ့6ရောက
်အဲ့တော့တို့ကိုစစ်ဆေးပြီးတော့ဟိုပေါ့နော်တို့ဒီလာတဲ့ရည်ရွယ်ချက်ကပါလေအဲပြီးရခါကျတော့ဒီလေပေါ်မှာကတရားမဝင်ပစ္စည်းတွေပုံမစည်းတွေပါတယ်ပါလေပေါ့နော်အဲ့ဒီပေါ်ပို့တည်ပြီးတော့ခင်းနေတာကတော့အဲ့ဒီပိုင်းနဲ့ကြော်တဲ့မှုကတော့အဲ့ဒါကတော့ချိန်နေတယ်
ဖန်စီရမိတဲ့ဆက်လီဟာငါးဖန်ဆက်လီဆိုပေမဲ့ငါးဖန်ရမှာအသုံးပြုတဲ့ပစ္စည်းမျိုးတွေကိုတင်ဆောင်ထားတာမျိုးမတွေ့ရဘူးလို့လဲထိုင်းအနာပိုင်းတွေကဆိုပါတယ်။သူတို့တွေကိုတော့ဥပဒေအရအရေးယူနိုင်ဖို့တက်ဆိုင်ရာအနာပိုင်းတွေကလှုပ်ဆောင်နေကြပါတယ်။ပြီးခဲ့တဲ့2024ခုနှစ်တုန်းကတော့ထိုင်းဘက်ကငါးဖန်လီတစီမြန်မာရေပိုင်နဲ့တည်းရောက်သွားခဲ့ချိန်မှာမြန်မာဘက်ကပြစ်ခတ်ဖမ်းဆီးပြီးထိုင်းလေလုတ်သား၄ဦးကိုပါဖမ်းဆီးခဲ့ပါတယ်။ထိုင်းလေလုတ်သားတွေပြန်လည်လွတ်မြောက်ရေးအတွက်ထိုင်းဝန်ကြီးချုပ်အပါအဝင်ထိုင်းအစိုးရတာဝန်ရှိသူတွေကစ조사ခဲ့ကြပေမဲ့အခုထိပြန်လည်လွတ်မြောက်တာတွေတော့မရှိသေးပါဘူး။အဲ့ဒီဖြစ်ရပြီးမြန်မာငါးဖန်လီတွေကိုဖမ်းဆီးတာဟာအခုချိန်နဲ့ဆိုဒုတိယကြိမ်ဖြစ်ပါတယ်။အခုဆိုရင်ထိုင်းလေးယောက်ကိုတော့ကော့တောင်းထောင်မှာပဲဖမ်းဆီးထားတုံးပဲဆိုပြီးတော့ဥမင်းဦးကတော့ပြောပါဗျ။
ကျွန
်
တော်တို့ကော့တောင်းကထောင်မှာပဲဟိုဥစားအဲ့ဒီထိုင်းလေးယောက်အဲ့ဒါကဖမ်းထားတုံးပါ
။ထိုင်းသတင်းတွေမှာဖော်ပြနေတာကတော့မြန်မာဘက်ကဆက်လီဟာလူကုန်ကူးသူတွေကအသုံးပြုနေတဲ့ဆက်လီလို့ယူဆရကြောင်းဒီဆက်လီနဲ့မြန်မာနိုင်ငံသားတွေကိုထိုင်းဘက်ကိုပို့ဆောင်ပေးနေတဲ့ဆက်လီဖြစ်တယ်လို့လည်းထိုင်းရေတပ်သတင်းရက်ွက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်ရှင်
။ VOA မနက်ခင်းစီစဉ်တွေကိုနားဆင်နေရတာပါ။တိတ်မကြခင်မှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီတပတ်တွင်းအားကစားအပတ်စဉ်ခဏလေးတင်ဆက်သွားဖို့ရှိပါတယ်။ VOA ကိုနားဆင်နေတဲ့ကျေးဇူးပါခင်ဗျာ။
ဖြူရီအမေရိကန်တန်ရဲ့ရုပ်သံတဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြည်အစုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဖြူရီမနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40ဖြူရီညချင်းည9:00နာရီကနေ10:00နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝဲနဲ့စနေတနင်္ဂနွေတွေမှာ
ထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်ကြာသာပရိနိမနက်ခင်းအစီအစဉ်တွေကိုမနက်9နာရီခန့် VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာ editor နဲ့ဆွေးနွေးကန်ဂျန်စီအာဂဇာစတဲ့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်မှုရှိတဲ့အထက်ကအရင်ဦးဆုံးတော့ Ukraine ငြိမ်းချမ်းရေးအလားအလာအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်အင်ဂျီရောမာဒိုနယ်ထရမ့်နဲ့ဇလန်စကီတို့တွေ့ဆုံမှုကြောက်ကစဖြစ်သွားခဲ့တဲ့ကိစ္စဟာယူကရိန်းစစ်ပြေငြင်းရေးအလားအလာကိုဘလောက်ထိထိခိုက်နိုင်ပါသလဲ။ဗြိတိန်ဝန်ကြီးချုပ်ခီးစတာမာနဲ့ဥရောပခေါင်းဆောင်တွေရဲ့ကြိုးပမ်းအထောက်မှုကရောဘလောက်ထိအလားအလာရှိနေပါသလဲ။နိုင်ငံတကာဝိုင်းရင်သုံးသက်သူတွေရဲ့ပြောဆိုရေးသားချက်တွေကိုအခြေခံပြီးတော့မှဒီတစ်ပတ် editor နဲ့ဆွေးနွေးကမ်းမှာဦးကျော်စံသားနဲ့မမသစင်အောင်တို့ဆွေးနွေးစားကြပါရခင်ဗျာ။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါရှင
်ဒီပြီးခဲ့တဲ့အပတ်တုန်းကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဇယ်လန်စကီတို့သူတို့ရဲ့ဆွေးနွေးပွဲပြတ်သွားတာဟာငြင်းငြင်းရေးအလားအလာမှေးမိန်သွားစေတယ်ဆိုပြီးတော့တချို့ကပြောကြပါတယ်အဲဒီပေါ်မှာဘယ်လိုတွေများသုံးသပ်ကြပါလဲ
မှေးမိန်သွားစေတယ်ဆိုတဲ့အထီးကတော့
နည်းနည်း
ပြောကြတာများပါတယ်ဒါပေမဲ့ငြင်းငြင်းရေးအလားအလာလမ်းကြောင်းလုံးဝပိတ်သွားပြီဆိုဘယ်သူမှမပြောကြပါဘူးဒါတကယ်တမ်းလည်းပဲသုံးသပ်ချက်မျှတယ်လို့ပြောမှာဖြစ်ပါတယ်သူတွေသုံးသပ်တာငြင်းငြင်းရေးလမ်းကြောင်းကတော့ရှိနေကြပါပဲဘယ်လိုကငြင်းငြင်းရေးလူကျင်ကြတယ်စစ်ဖြစ်တာကိုဘယ်သူမှမကြိုက်ဘူးအမေရိကန်ကလည်းပဲငြင်းငြင်းရေးလူကျင်လို့ဒီဟာစစ်သက်ဖို့လုပ်တယ်ငြင်းငြင်းရေးလူကျင်လည်းဆိုတာသမ္မတထရမ့်ကရွေးကောက်ပွဲမတိုင်ခင်ကလေးကပဲဒီကိစ္စကိုအများကြီးပြောတာဖြစ်ပါတယ်စစ်ဘက်ကအများဆုံးရဆဲဘုလုံးမှာဆိုတာသူညဉ့်ညံ့လူချင်းလို့ပါပဲယူကရိန်းဘက်ကတော့ပူတော့လူချင်းပါသေးတယ်ဆိုတိုင်းပြည်ကစုပြတ်တတ်နေလို့ဆိုတော့သမားလူစကပူပြီးတော့လူချင်းဆိုတော့အတိကတော့ဒီမှာမဖြစ်သေးလဲဆိုတော့အပေးယူဘယ်လိုလုပ်မလဲဆိုတဲ့အပေါ်မှာသာလေသဘောထားကွဲလွဲမှုတွေရှိရဲဆိုတာတွေးရပါတယ်ညဉ့်ညံ့အလားလာကတော့လုံးဝပြက်ပြက်သွားပြီလို့ဘယ်သူမှမပြောကြပါဘူးအဲ့ဒါကတော့ကောင်းတဲ့သဘောပါပဲ
ဒီစနေဝဲပြက်သွားတဲ့အပေါ်မှာလည်းအများကြီးပြောကြတာရေးကြတာလည်းတွေ့ပါတယ်
ဟုတ်ပါတယ်ဆွေးနွေးပွဲပြစ်သွားတာကတော့တကယ်တော့တချို့တိတ်ဝိုင်းရင်အတွေ့အကြုံများတဲ့နိုင်ငံတကာသုံးသပ်တဲ့အဒီတိုင်းကြီးတယောက်ရေးထားတော့ကျွန်တော်တွေ့ပါတယ်သူတို့နှစ်ယောက်အကြဆက်ဆံရေးဟာဒီဆွေးနွေးပွဲမတိုင်ခင်ကတည်းကအတော့ကိုဆွေးနွေး bad enough တော့လေတော်တော်ကိုဆွေးနွေးပြီးဖြစ်တယ်သူကထောက်ပြတာကသူသဘောကိုပြောတာနော်သူကြီးပြောတဲ့သဘောကတော့သမ္မတထရမ့်ကဇယ်လန်စကီဟာအနာရှင်ဖြစ်တယ်ဆိုပြီးတော့ရွေးကောက်ပွဲကိုမလုခဲ့ပဲကြော်တက်လာအဲ့ဒီသဘောမျိုးပြောတယ်ဇယ်လန်စကီကလည်းခံပြနေတာအပြင်ဇယ်လန်စကီကလည်းသမ္မတထရမ့်ကသူ့တစ်ဖက်သားအလျှော့ပေးဖို့အတင်းဖိအားပေးနေရဆွဲအမြင်ရှိတယ်အဲ့ရင်သူတို့နှစ်ယောက်ဆက်ဆံရအစရေကဒါဟာမပြေမလဲဖြစ်နေပြီလို့ပြောပါတယ်ဆိုတော့ဒီငင်းချမ်းရေးမှာအဓိကပြက်သွားတာကလည်းပဲလိုပါလေစကားကရကုစားဖြစ်တာဆိုတော့ရှိပါတယ်ဒီဟာကိုလည်းပဲနောက်ပိုင်းမှာအဲဇယ်လန်စကီကနောက်တော့သူပြောပါတယ်အမေရိကန်ဟာသူ့သုံးနှစ်လုံးကူညီလာတဲ့အတွက်အမေရိကန်ပြည်သူတွေနဲ့အမေရိကန်ကိုကျေးဇူးတင်တယ်ဆိုတဲ့အကြောင်းသူကထားလဲလဲပြောတာတွေ့ရပါတယ်သူလန်ဒန်ကထွက်မလာခင်လောက်တဲ့သတင်းစာရှင်းနေမှလည်းအဲ့ဒါကိုပြောပါတယ်နောက်တော့သူကအဓိကဘာပြောသေးလဲဆိုတော့ဒီဆွေးနွေးပွဲလုပ်ခဲ့တဲ့ဟာကဒီစီးပွားရေးသဘောတူညီချက်ပေါ့ယူကရိန်းစီကသံရံစတာကိုအမေရိကန်ကယူမဲစရကိစားဒီကိစားကိုလည်းပဲသူကညဉ့်ညံ့ရေးပြီးလို့ဆွေးနွေးပွဲပြီးပြက်လို့အဲပြန်ကနီးလေးစိတ်မှသတင်းစာရှင်ကပြောတယ်အဲ့ဒါကိုလည်းသူသဘောတူပါတယ်ဆိုတော့ပြောပါတယ်ဆိုတော့သမ္မတဒေါ်နယ်ထရမ့်ကလည်းညဉ့်ညံ့ရေးကိုတကယ်လူချင်းပြန်လာခဲ့ပြန်တွေ့မယ်ဆိုပြီးတော့ပြောတယ်မာကိုရူဘီယိုကလည်းပဲအဲ့ဒီကိစားကိုပြန်ပြီးတော့ဆွေးနွေးဖို့အစီအစဉ်ဖြစ်ရင်သူတို့အစီအစဉ်မယ်ဆိုတော့သူကပြောတယ်ဆိုတော့လောလောဆယ်မှာတော့ဒီဟာနည်းနည်းတောက်ဆုတ်သွားပြီမဲ့သိပြီးတော့အလားအလာဟာပြတ်မသွားဘူးလို့ပဲပြောကြတာတွေ့ရပါတယ်သုံးသပ်ချက်တွေကအ
ဲဒီသမ္မတဇယ်လန်စကီကဒီအမေရိကန်မှာသမ္မတဒေါ်နယ်ထရမ့်တို့နဲ့ဒီလိုမျိုးဟိုဆွေးနွေးပွဲအဆင်မပြေဖြစ်သွားခဲ့ပြီးတော့နောက်ဟိုလန်ဒန်ကိုသွားပါတယ်အဲ့ဒီဘက်မှာကြတော့ဒီ UK ပါဝင်ပေါ့ဥရောပကြတော့သူ့ပေါ်မှာထောက်ခံတာသူ့ပေါ်မှာရက်တီတာကိုတွေ့ရပါတယ
်ဟုတ်ပါတယ်အဲ့ဒီရောက်သွားပြီးတော့သူက TSM မှာဗြိတိန်ဝန်ကြီးချုပ်ဆောင်ပြီးတော့ ဒါဥရောပကောင်းဆောင်တွေဖိတ်ပြီးတော့အဲ့မှာသူတို့ဆွေးနွေးပွဲလုပ်ပါတယ်သူတို့ ਨੇ အဲ့မှာပြင်သစ်သမ္မတဒီမက်ခရွန် level တော့တက်တက်ကြွကြွသူကလည်းဆွေးနွေးတွေ့ရပါတယ်ဘာကြောင့်လဲဆိုတော့သူကအများနဲ့ထောက်ခံရမှာပဲယူကရိန်းအရေးဟာဥရောပအတွက်ပိုပြီးတော့အရေးကြီးပါတယ်ယူကရိန်းရဲ့လုံခြုံရေးကြိုးပောက်ရင်ဥရောပကသူတို့လုံခြုံရေးကိုထိခိုက်လာမယ်ဆိုတော့အဓိကအဖြစ်သူတို့စိုးရင်ပါလေဆိုတော့ဇယ်လင်စကီကလည်းပြောတယ်မလားအစကတည်းကခင်ဗျားတို့ဥရောပနိုင်ငံတွေရောကမ္ဘာနိုင်ငံတွေသူကတော့ပြောတာပေါ့လေအဓိကဥရောပနိုင်ငံတွေကတို့တို့နိုင်ငံကိုအကူအညီပေးရတာအလှူဒါနပြုနေရလို့မထင်နဲ့ it's not charity တဲ့ခင်ဗျားတို့ရဲ့လုံခြုံရေးကိုတို့တို့ကရှေ့တန်းကနေပြီးတော့ကာကွယ်နေတာဖြစ်တယ်ဆိုတာကိုသတိရပါစို့ပြောတယ်အဲ့ဒါလည်းတကယ်တော့မှန်ပါတယ်ဆိုတော့ယူကရိန်းဟာဒီကအဖြစ်ရှိတာကကွယ်နေရတဲ့သဘောဖြစ်တယ်ဆိုတော့ဥရောပဟာဘာပဲဖြစ်ဖြစ်ယူကရိန်းကိုဆက်လက်ကကွယ်နိုင်အောင်ပေါ့လေယူကရိန်းကဆက်လက်ပြီးတော့ခွန်အားပြည့်နေအောင်သူကကွယ်ဖို့ဆိုတာအဓိကဖြစ်ပါတယ်သူကအဲဒီအောင်သူထောက်ခံရတာပ
ါနောက်ဒီဗြိတိဝန်ကြီးချုပ်ခီယာစာမှာသူကဂျာဝင်စစ်ဆက်ဖို့လုပ်နေရလို့လည်းသိရပါတယ်သူရဲ့အစီအစဉ်ဘာတွေပါလဲ
မစ္စတာကီယက်စကမ်စာမှာဒီဂျာဝင်စစ်ဆက်ဖို့လုပ်တာအဓိကဖြစ်ပါတယ်သူကဒီပွဲဟာသိရကြီးတယ်သူဟာသမိုင်းရဲ့ဒါ cross road of the history မှာသူရောက်နေပြီဆိုတော့ဒီအတွက်ငါတို့ကအဓိကလိုရမယ်ငါတို့ဟာသိဥရောပအနေနဲ့အပြင်းထန်ကျူးပန်းရမယ်အမေရိကန်ရဲ့အခုနေလဲလိုတယ်ဆိုတော့သူကပြောပါတယ်အဲ့ဒါသူကအိမ်မှာလန်ဒန်မှာ legacy house မှာဆွေးနွေးပွဲလုပ်တော့သူကအိမ်မှာအချက်၄ချက် four steps throughout the body who we are ဆိုတော့သူကပြောပါတယ်အဲ့ဒီအချက်၄ချက်မှာဘာတွေပါလဲဆိုရင်အခုဆက်လက်ပြီးတော့စစ်ဖြစ်နေမယ်တိုက်ပွဲဖြစ်နေမယ်ဆိုရင်တော့စေအဖြစ်ဆက်ကူညီရမယ်ယူကရိန်းကိုတချိန်ထဲမှာပဲရုရှားကိုစစ်ပွဲရအဖြစ်ဖိအားပေးတန်ခတ်ပေးဆိုလုပ်နေရမယ်ဆိုပြီးတော့ပြောပါတယ်နံပါတ်1ကနောက်နံပါတ်2ကတော့ယူကရိန်းရဲ့အချုပ်အခြာအာဏာတည်မြဲရေးကိုအမှတ်ခံရမယ်မိညာရေးဆွေးနွေးပွဲသဘောတူညီမှုလုပ်သမျှမှာယူကရိန်းပါရမယ်ဆိုတာပြောပါတယ်နောက်နံပါတ်3အနေနဲ့သူပြောတာကတော့နောက်နောက်မှာUkraine ကျွတ်ကျော်မခံရအောင်ဒါဥရောပကဒါအမခံချက်ပေးရမယ်ဒါအဓိကကြားရလို့သူကပြောပါတယ်အဲနောက်တစ်ခုကတော့ coalition of the willing စိတ်ဆန္ဒသဘောကျဉ်းတူတဲ့နိုင်ငံတွေကဒါအစည်းအဖွဲ့တစ်ခုဖွဲ့ရမယ်ဖွဲ့ပြီးတော့ဒါ Ukraine ရဲ့အနာဂတ်အတွက်အမခံချက်ပေးဖို့အတွက်သူတို့ဒါလုံခြုံရေးအမခံချက်ပေးဖို့လှုပ်ရမယ်လို့ပြောပါတယ်ဒါသဘောတူညီမှုရတယ်လို့ပြောပါတယ်ဒါမဲ့အစီအစဉ်ကတော့ဒီထဲပို့ပြီးတော့ဒါကိုဘလို့ counter form အဲဒီ coalition of the willing ဆိုတာဘယ်သူတွေပါတယ်ဆိုတာတွေကတော့အစီအစဉ်တော့ပေါ်ထွက်မလာသေးပါဘူးဒါမဲ့ဒီလောက်သဘောတူညီမှုရတယ်ဆိုတာလေတော်တော်လေးအောင်မြင်တဲ့အဆင့်လို့ပြောမှာပါသို့တော်လည်းပဲဒီဟာတွေ counter form ဖို့အခက်ခဲတော့အများကြီးတွေ့ရမှာပါအောက်ပြင်သစ်သမ္မတမက်ခရွန်ကလည်းပဲဒီကြောင့်တိုက်ခိုက်မှုနဲ့ရင်းတိုက်ခိုက်မှုအဲဒီဟာတွေကတော့သူတလားတော့ရဆိုင်စီခြင်းနဲ့အတစိတ်ဒေသအပြင် ceasefire တစိတ်တိုင်းပေါ်လေအဲ့လိုလုတ်တဲ့အချိန်ကနေပြီးတော့တဖြည်းဖြည်းညှိနှိုင်းမယ်ညှိနှိုင်းပြီးတော့ဆက်သွားမယ်ဆိုပြီးတော့သူကအဲ့လိုအကြံပြုတဲ့သဘောလွှင့်တယ်လို့ပြောပါတယ်ဒါမဲ့အဲ့ဒါတော့အတိမပြုရသေးဘူးဝါညာဆိုပြောပါတယ်ဆိုတော့ပွဲကတော့ဆက်ပြီးတော့ပြင်းပြင်းထန်ထန်ညှိရမှာပါလွယ်လွယ်ကူကူနဲ့ဖြစ်လာမဲ့သဘောတူညီမှုလို့တော့မပြောနိုင်ပါဘူ
းအဲ့ဒီတည်းမှာခုနပြောတဲ့ဒီအစီအစဉ်နေပေါ့မအောင်မြင်ခဲ့ရင်ဆိုတာလေထည့်ပြီးတော့စဉ်းစားရမယ့်အချက်တစ်ခုလို့တော့ထင်ပါတယ်နော
်စဉ်းစားရပါတယ်အစားအစာဒီမအောင်မြင်ဘူးအောင်မြင်ဖို့ခက်မယ်တကယ်လို့မအောင်မြင်ခဲ့ရင်တော့တချို့ရေးရတာကတော့ဥရောပဟာဒါကြောင့်လေသူတို့ပြင်ဆင်ထားတာဥရောပဆက်တိုက်မယ်မအောင်မြင်သူတို့ကဒီဟာကိုယူကရိန်းကိုသူတို့ပန့်ပိုးပေးပြီးတော့သူတို့ဆက်လက်ပြီးတော့တိုက်ဖို့ဆိုတော့ဒါအဆိုးဆုံးကအဆိုးဆုံးဖြစ်လာရင်ပေါ့လေသူသတ်မှတ်တာပေါ့အခုလောလောဆယ်ဘာကိုဗြိတိန်ကဘလောက်လဲ American dollar နဲ့ဆို2 billion ကျော်ကျော်ရှိတဲ့ဒါလက်နက်တွေကို missile တွေကိုရောက်မယ်ဆိုပြီးတော့သူကပြောထားတာတွေ့ရပါတယ်ဆိုတော့အဲ့လိုတခြားနိုင်ငံတွေလည်းအလားတူကူညီရမယ်ဆိုပြီးတော့သူတို့ပြောကြပါတယ်ဒါကြောင့်ဆွေးနွေးပွဲကိုဖြစ်အောင်သူကလူဖို့ပို့ပြီးတော့ဦးစားပေးမှာဖြစ်ပါတယ်အဲ့လိုမအောင်မြင်ခဲ့ဘူးဆိုရင်ဒီစစ်ပွဲကရုရှားနဲ့ဥရောပနဲ့ဂျာမန်တိုက်ရိုက်ဖြစ်တဲ့စစ်ပွဲဖြစ်သွားမယ်ဆိုတော့American ဥရောပဆက်ဆံရေးအားလည်းပဲတော်တော်ကိုစိတ်စင်ကာဖြစ်သွားမယ် American မပါလို့စစ်ပွဲမအောင်ဘူးဆိုရင်ဥရောပဆက်တိုက်ရမယ်ဆိုတော့ American ဟာ1948ခရဲကဒါ Harry Truman လက်ထက်မှာ NATO ဖွဲ့ပြီးတော့ဒါတနိုင်ငံကိုကျူးကျော်ရင်ငါ့ကိုကျူးကျော်လို့သဘောထားပြီးတိုက်မယ်ဆိုတဲ့ဟာမျိုးကို American ဒီသဘောထားကိုမယူကျင်တော့ဘူးဆိုတဲ့သဘောမျိုးဥရောပခင်ဗျားတို့တောင်းခင်ဗျားတို့ဆက်လို့ဆွဲသဘောမျိုးဖလက်ဘေးလို့ဖြစ်သွားမယ်အစားရရဲဒေါ်နယ်ထရမ့်ကပြောဥပါတယ်ဒီနေတို့ဖွဲ့ဝင်တွေဟာဥရောပလူမျိုးရေးအတွက်အဓိကတောင်းဆိုလုပ်တယ်အဲဒီတော့ခင်ဗျားတို့ကပတ်စံပိုထက်ရဆိုပြီးတော့ တို့နိုင်ငံရဲ့ဝန်ကြီးမှာ percentage ရခိုင်လုံးပူပြီးထည့်ပေးဖို့ဒီ NATO ရဲ့ရမငွေအဖွဲ့ထဲမှာထည့်ပေးဖို့သူကပြောထားတာဖြစ်ပါတယ်ဆိုတော့အဲ့ဒီသဘောကပူပြီးပေါ်လွင်လာတာပေါ့လေဆိုတော့ဥရောပရဲ့လုံခြုံရေးကိုအမေရိကန်စိတ်ပြီးတော့တာဝန်ယူပါအောင်လားဆိုတာကတော့ပြောစရာဖြစ်လာတယ်အဲ့ဒါကြောင့်ဥရောပနဲ့အမေရိကန်ရဲ့ဆက်ဆံရေးဟာလည်းစိန်ကားသွားပြီးတော့ပေါ့လေဒီဥရောပရဲ့လုံခြုံရေးအတွက်ရုရှားနဲ့ကျန်တဲ့နောက်ဥရောပနဲ့ထိတိုက်တွင်းမဲ့သဘောလို့ဥသာကြရပေါ့လေလူတွေက
အဲ့တော့ရုရှားဒီစစ်ပွဲမှာဘာလို့ချင်တာပါလဲ
အာရုရှားဒီစစ်ပွဲစတိုက်တုန်းကတော့ဒီသူတို့ရဲ့နေဆက်မှာရုရှားအနွယ်ဝင်တွေနေတဲ့ဒေသပေါ့လေအဲ့ဒီဒေသမှာရှိတဲ့လူတွေကဥပိုင်းအုပ်ချုပ်ရေးအတွက်တိုက်ပွဲဝင်တယ်လူတွေနေရာမှာသူတို့ကိုယူကရိန်းကလူမျိုးတုံးတပ်ဖြတ်နေတယ်ပေါ့လေနေဆက်ညှဉ်းပန်းနေပါညာဆိုပြီးတော့အဓိကအကြောင်းပြပြီးတော့သူတို့ကကွယ်ရမယ်ဒီဒေသတွေကိုလူမျိုးအောင်လုံးရမယ်ဆိုတဲ့သဘောနဲ့သူကလုခဲ့ပါတယ်နောက်ပြီးတော့သူလိုချင်ခဲ့တာတစ်ခုကတော့ခိုင်မီယာကိုကျွန်းစေကိုသူကစိန်ထားတာဖြစ်တယ်အဲဒီစိန်ထားတာကိုအဲ့ဒါကိုအတိပြုစေခြင်းနဲ့နိုင်ငံကအဓိကအရေးကြီးတာကတော့ယူကရိန်းဟာ NATO အဖွဲ့ဝင်ဖြစ်မသွားဘူး NATO ဘက်ကိုပါမသွားဘူးသူကအဓိကလိုချင်တယ်နောက်ဆုံးစိတ်နိကတ်သွားပြီဟိုလုံးကဆိုဗီယက်ပြည်ထောင်စုရဲ့အဖွဲ့ဝင်ဟောင်းတွေဖြစ်တဲ့ယူကရိန်းလိုနေဇက်ဒေသနေဇက်ချောက်ကဆိုဗီယက်သမ္မတနိုင်ငံတွေဟာတချို့နိုင်ငံတွေကဆိုဗီယက်ပြည်ထောင်စုပြိုကွဲသွားပြီးတော့ရုရှားနဲ့ဆက်သွယ်မပြတ်ပေါ်လေဆက်လက်ပြီးတော့ဆက်ဆံနေကြတယ်ကောင်းအောင်ယူကရိန်းကျတော့နိုင်ငံအကြီးဆုံးလည်းဖြစ်တယ်သိလေအချက်ချာကြတယ်အဲဒီတော့ယူကရိန်းကဒီဘက်ပါသွားမှာကိုအဲရုရှားကပူတင်ကစိတ်ဆွေးမှာတယ်နောက်ပြီးတော့သူတို့ကစီအေပီလိုဒီဆိုဗီယက်ပြည်ထောင်စုကိုဖျက်သိမ်းလိုက်ရတယ်ဆိုဗီယက်မှာပါဝင်ခဲ့တဲ့အဖွဲ့ဝင်သမ္မတနိုင်ငံတွေကိုဆွန့်လွှတ်လိုက်ရတဲ့ဆိုကြတဲ့ကသူတို့ကမကျေနပ်ဘူးဟိုလုံးကတရှင်ကငါတို့ရုရှားနိုင်ငံဘလောက်တိကျခဲ့တယ်လို့အမျိုးသားရေးစိတ်ဓာတ်သမိုင်းကြောင်းလှမ်းပြီးတော့ဒီရီကိုပြန်ပြီးတော့ကြီးစုခြင်းနဲ့ဆန္ဒလည်းပဲသူ့မှာရှိတယ်လို့သုံးသပ်သူများဆိုကြပါတယ်အဲဒါကြောင့်ဒီယူကရိန်းကိုသူကအဓိကထားပြီးတော့လှုပ်တယ်လို့သူကရည်ရွယ်ပါတယ်ဆိုတော့အခုဆွေးနွေးပွဲလှုပ်လာတဲ့အခါမှာလည်းပဲသူကဘယ်အတိုင်းတာထိနေမျိုးကိုတောင်းလဲအဲဒါကိုဒီလန်နန်ကမထွက်ခွာခင်မှာသမ္မတဇယ်လင်စကီကိုသတင်းထောက်တွေမေးတော့အဲ့ဒီကိစ္စကိုသူမပြောခဲ့ပါဘူးဆောင်လွှဲပြီးအဲ့ဒီကိစ္စကိုတော့သူဘာမှပြောစရာမရှိသေးဘူးလို့ပြောပါတယ်ဆိုဒီနေမြေပိုင်းချသတ်မှတ်တဲ့ကိစ္စဟာလည်းသိအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာမယ်လို့ပြောကြပါရယ်ယူကရိန်းရဲ့အနာဂတ်လူမျိုးရေးအပြင်ရုရှားကဒီဟာကိုမတင်နိုင်ဆက်ပြီးတော့များတချိန်မှာအကြောင်းဆက်လာမလားဆိုတော့လည်းပဲဒီဥရောပနိုင်ငံတွေကအထူးစိုးရိမ်နေကြတယ်ဆိုတာတွေ့ရပါတယ
်ဟုတ်ကဲ့ပါဦးကျော်ဆန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးတာကတင်းလာနေဖြစ်တယ်အခုဟာတကယ်အပြောင်းလဲဖြစ်နေတဲ့အချိန်မှာပါသိ fluid ဖြစ်နေရဆိုတော့ဒီရပိုင်းအတွင်းမှာကျွန်တော်ဆွေးမဲ့ဗိုလ်ထုနေငါကြရင်ဘယ်လိုပြောင်းလာမလဲဘယ်လိုအပြောင်းလဲဖြစ်မလဲဆိုတော့
စောင့်ကြည့်ရ
တယ်လို့ဟုတ်ကဲ့စောင့်ကြည့်အောင်ဖြစ်ပါတယ်မကြီ
းကျေးဇူးတင်ပါတယ်ကျေးဇူးပါရှင
်အဒီရာနဲ့ဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့ဂျန်စီကန္နအလှည့်ရောက်လာပါပြီနိုင်ငံတကာကပေးတဲ့ပညာတော်သင်စုကိုရှောက်ရမှာအချိန်ယူပြီးတော့ပြင်ဆင်ဖို့လိုသလိုလုပ်ငန်းအတွေ့အကြုံတွေကလည်းအရေးကြီးတယ်လို့ Fulbright ပညာတော်သင်ဆုရှင်မနန်းဤဖြူကပြောပါတယ်။အမေရိကန်အစိုးရရဲ့ထိတ်တန်းပညာတော်သင်ဆုတစ်ခုဖြစ်တဲ့ Fulbright ပညာတော်သင်ဆုရှောက်ထားပုံကိုကြောင်းတက်နေတဲ့မနန်းဤဖြူကရှင်းပြထားပါတယ်။မက်ခင်လေးဆက်သွယ်စကားပြောတာပါတယ်ခင်ဗျာ
။ Hello Gen Z တို့တက်ချင်အောင်ပြင်ပြီနော်။ Gen Z တို့ရေအရင်တစ်ပတ်ကတော့ Fulbright ပညာတော်သင်ဆုရှင်အကြောင်းကိုကြားခဲ့ကြပြီးတော့ဒီတစ်ပတ်မှာတော့ American အစိုးရကပေးတဲ့ဒီ Fulbright ပညာတော်သင်ဆုကိုဘယ်လိုရရှောက်ကြမလဲဘယ်လိုပြင်ဆင်ရမလဲဆိုတဲ့အကြောင်းကိုနားထောင်ကြအောင်နော်
။မင်္ဂလာပါ။အာကျွန်မနာမည်နိုင်ဖြူပါ။ကျွန်မကတော့ဒီ Syracuse University မှာပေါ့နော်။ Executive Master in Public Administration တက်နေပါရှင့
်။အရင်ဆုံးတော့ပညာတော်သင်ဆုတွေမလျှောက်ခင်မှာဘယ်လိုပြင်ဆင်ထားသင့်လဲဆိုတာကိုဒီညီမငယ်လေးပြောပြတာအောင်နားထောင်ကြည့်ပါဦး။
ဆက်စားခြင်းကဘာလဲဆိုတော့ဒီသူရဲ့ဟိုလိုအပ်ချက်ပေါ့နော် requirements တွေပြီးတော့ကိုက eligible ဖြစ်လားမဖြစ်ဘူးလားဆိုတဲ့ဟာကိုအရင်ဆုံးသိချလေ့လာရပေါ့နော်အာအဲ့မှာကြာလို့ရှိရင်အလုပ်အတွက်ကြောင့်ဘယ်နှစ်နှစ်ရှိရမလဲတို့အာပညာရေးချင်းကဘယ်လောက်ရှိရမလဲဆိုပြီးတော့မှသိချပြောထားပါတယ်ပြောထားရခါကျတော့ညီမကတော့အလုပ်အတွက်ကြောင့်လည်းယူရဲပေါ့နော်အာအလုပ်အတွက်ကြောင့်လည်းယူရဲအပြင်ကိုအင်္ဂလိပ်စာကိုလည်းချွတ်တင်ပြီးတော့မှပြင်ဆင်နေပေါ့နော်အာဥမာဒီ English test အနေနဲ့ဆိုလို့ရှိရင် TOEFL နဲ့GRE ပေါ့နော်အဓိက TOEFL နဲ့ GRE ကိုတစ်နှစ်လောက်ကြိုပြီးတော့မှ Fulbright မရှောက်ခင်ကြိုပြီးတော့မှဖြည့်ထားရပေါ့နော
်ပညာတော်သင်ဆုတွေရှောက်တဲ့နေရာမှာလုပ်ငန်းအတွေ့အကြုံတွေရောဘလောက်ထိအရေးကြီးနေလဲ
အရေးပါတယ်လို့ယူဆရတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီလုပ်ငန်းအတွေ့အကြုံတွေကဟိုပေါ့ဒီ ကိုကတောင်းတက်ဖို့ ready ဖြစ်ပါတယ် qualify ဖြစ်တယ်ဆိုတာတခုလည်းမဟုတ်ပဲနေပေါ့เนาะဒီကျမတို့ဒီညီမတို့ဆိုလို့ရှိရင်အတန်းတက်တဲ့အခါမှာအတန်းနေစတင်တဲ့အခါမှာပေါ့เนาะဒီစတင်ခန်းထဲမှာကိုယ့်ရဲ့လုပ်ငန်းအတွေ့အကြုံနဲ့ဆက်ဆက်ပြီးတော့မှဆွေးနွေးရတဲ့အပိုင်းတွေအများကြီးပါပါတယ်ပေါ့เนาะအဲ့ဒီအတွက်ကြောင့်မို့ပြီးတော့ဘယ်လိုပြောရမလဲကိုယ့်ရဲ့ future plan ကဘာလဲဆိုတာလည်းအရေးကြီးရယ်ပေါ့เนาะအဲ့ဒါတွေကြောင့်မို့လို့ဒီလုပ်ငန်းအတွေ့အကြုံကလည်းအရင်အရေးပါတယ်ပေါ့เนาะဟုတ်ကဲ့
ပညာတော်သင်စုကိုပြည့်ပြည့်စုံစုံနဲ့ရှောက်နိုင်မှုအတွက်ဘယ်လောက်ထိအချိန်ယူပြီးတော့ပြင်ဆင်သင့်လဲ
scholarship ဒီ application နဲ့စပြီးတော့ဖွင့်ပြီးခေါ်ပြီးဆိုတာ ਨੇ ပေါ့နော်ဆက်ဆက်ချင်းအရေးကြီးရပါလဲဆို recommendation letter တောင်းရမှာပေါ့နော်ညီမဆိုလို့ရှိရင် recommendation letter ကိုကိုယ့်ရဲ့ဆရာသမားတွေပေါ့နော်ကိုယ့်ရဲ့ဒီအလုံးကနေပြီးတော့ supervisor တွေကိုလှမ်းပြီးတော့တောင်းနေပြီးတော့ဒီအရင်ကြောင်းတက်ခဲ့ဆရာဆရာမတွေစီမှာလှမ်းပြီးတော့မှကြိုပြီးတော့မှတောင်းနေပေါ့နော်တခြားလိုအပ်တဲ့ documents တွေကိုလည်းကြိုပြီးတော့မှလှမ်းတောင်းနေပြီးလို့ရှိရင်အဲ့ကြားထဲမှာညီမအနေနဲ့ဆိုလို့ရှိရင် application ကိုတေချာဖြည့်ရပေါ့နော် application မှာဖြည့်ရမယ့် information တွေကိုအကုန်ဖြည့်တယ်ပြီးတော့ essay တွေစရေးတယ် personal statement တွေကိုတေချာရေးတယ်ရေးပြီးတော့ဒီဟိုပါ recommendation letter ကကြတော့ embassy ကိုတိုက်ရိုက်ပို့ရတာပေါ့နော် recommender ကနေပြီးတော့မှအဲ့လိုမျိုးပို့ရတာဖြစ်တဲ့အတွက်တော့အဲ့ဟာအဲ့ recommendation 3ဆောင်လုံးက3ခုလုံးက embassy ကိုရောက်သွားပြီးပြီးဆိုတာ ਨੇ ညီမကဟို application finalize လုပ်တဲ့တေချာပြန်စစ်တယ်ပေါ့နော်စစ်ပြီးမှ deadline မတိုင်ခင်တင်ပေးလိုက်တယ်ပေါ့ဟုတ်ကဲ့ပြီးတော့ခေါ်တဲ့အချိန်ကနေပြီးတော့မှ deadline တိကိုတစ်လလောက်အချိန်ပေးပါတယ်မှာတလားလောက်အချိန်ပြည့်ဆိုအဲ့ဒီတဲမှာမှညီမဆိုလို့ရှိရင်မလျှောက်ခင်ကလေးက application စပြီးတော့မဖွင့်ခင်နေရပါတော့ application နဲ့ family ကဖြစ်အောင်လေဟိုအရင်နှစ်ကတင်ထားတဲ့ application form လေးတွေကိုသွားပြီးတော့မှပြန်ကြည့်တယ်ဘယ်လို information တွေဖြည့်ရလဲဟိုသူရဲ့ instruction တွေကဘာပေးထားရလဲပေါ့နော်ဘယ်ဟာတွေကိုဖြည့်ရမယ်ဘယ် information တွေကိုတော့တေချာဖြည့်ရမယ်ပေါ့နော် essay ကတော့ဘယ်လိုရေးရမယ်ဆိုရက်အဲ့လိုမျိုး instruction တွေကိုတေချာဖတ်ပြီးတော့မှကိုယ့်ဘက်ကနေပြီးတော့မှပြင်ဆင်နေပေါ့နော်အစီရဲအခါမှာကျရင်ဒီလိုမျိုးချက်လက်တွေထည့်တင်နေဆိုတဲ့ဟာမျိုးလေးပေါ့နော်အဲ့လိုမျိုးလေးတေချာလုပ်တယ်ပြီးတော့အရေးကြီးဆုံးကကြတော့ဗာလဲဆိုတော့ကိုကဘာတက်ချင်တာလဲဘယ်ဘာသာရက်ကိုတက်ချင်တာလဲဆိုတဲ့ဟာတေချာသိဖို့လိုတယ်ပြီးတော့ကိုရဲ့ future plan ကလည်းဘာလုပ်ချင်တာလဲဆိုတာလည်းတေချာစဉ်းစားထားဖို့လိုတယ်ပေါ့နော်ညီမဆိုလို့ရှိရင်အဲ့ဒါတွေကိုအကုန်လုံးကြိုပြီးတော့မှပြင်ဆင်နေပေါ့နော်ပြင်ဆင်ပြီးတော့မှဟို application ဖွင့်ပြီးဆိုတာနဲ့application ဒီ recommendation တောင်းတဲ့ဟာနေပြီစာပြီးတော့မှစာလုပ်တယ်ပေါ့နော်ဟုတ်ကဲ့ပြီးရထီပေါ့ဟုတ်ကဲ့
အင်တာဗျူးအဆင့်ကိုရောက်သွားပြီဆိုရင်ရောဘာတွေကိုသိထားပြီးတော့ပြင်ဆင်ထားဖို့လိုလဲ
အင်တာဗျူးပါလာပြီလို့သိရတယ်ကိုကအင်တာဗျူးအတွက်ပြင်ဆင်ပြီပေါ့နော်ကိုမေးနိုင်တဲ့မေးခွန်းလေးတွေကိုစဉ်းစားပြီးတော့မှပြင်ဆင်နေပေါ့နော်ကိုဘယ်လိုဖြေမလဲပေါ့ဒီလိုမေးခွန်းမေးလာလို့ရှင်ဘယ်လိုဖြေမလဲပေါ့ဥပမာဆိုလို့ရှင်မေးတတ်တဲ့မေးခွန်းလေးတွေဆိုလို့ရှင်ကိုရဲ့ future plan နဲ့ပတ်သက်တဲ့မေးခွန်းတွေဖြစ်နိုင်တယ်ပြီးတော့ဒီကိုရဲ့လုပ်ငန်းအတွေ့အကြုံပေါ့နော်ကိုကပါကိုကကိုတက်ချင်တဲ့ဘာသာရဲ့နဲ့ပတ်သက်ပြီးတော့မှမေးတဲ့မေးခွန်းတွေလည်းဖြစ်နိုင်တယ်ပေါ့နော်အဲ့ဒါတွေအတွက်ဟိုကြိုတင်ပြီးတော့မှမေးလာနိုင်တဲ့မေးခွန်းလေးတွေကိုကိုကရေးချပြီးတော့မှကြိုတင်ပြင်ဆင်ထားရပေါ့နော်ဒီလိုဒီမေးခွန်းလေးမေးလာရင်တော့ဒီလိုမျိုးပြန်ဖြေမယ်ဆိုတဲ့ဟာမျိုးပေါ့နော်ပြီးတော့နောက်တစ်ခါကျတော့ဒီကိုရေးလိုက်တဲ့ essay နဲ့လည်းဆက်ဆက်ပြီးတော့မှပြင်ဆင်တင်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုရေးလိုက်တဲ့ essay ပေါ်မှာရဲ့ပြီးတော့ကို application မှာဖြည့်ထားတဲ့အချက်လက်တွေပေါ်မှာမူတည်ပြီးတော့ interview မေးခွန်းတွေကမေးလာတာများတယ်ပေါ့နော်။ဟို interview တစ်ခုနဲ့တစ်ခုကတော့တူချင်မတူမဲ့ဒါမဲ့မေးခွန်းတွေကတော့ဟိုမေးတတ်တဲ့မေးခွန်းလေးတွေကတော့အဲ့ကိုရေးလိုက်တဲ့ပေါ်မှာမူတည်ပြီးတော့ပုံများပါတယ်မှာဟုတ်ကဲ့
။ကဲဂျင်စီတို့ရေအမေရိကန်အစိုးရကပေးတဲ့ Fulbright ပညာတော်သင်စုကိုဘယ်လိုတွေရှောက်ကြမလဲဘယ်လိုတွေပြင်ဆင်ကြမလဲဆိုတဲ့အကြောင်းကိုကြားခဲ့ကြရတာပါ။ဂျင်စီတို့တွေလည်းကိုလိုချင်တဲ့ပညာတော်သင်စုတွေကိုအလွယ်တကူနဲ့ရအောင်ယူနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။နောက်တစ်ပတ်မှာပြန်ဆောင်ကြမယ်နော်။တတ။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုပြောပြချင်ပါတယ်။ကဘာကျော်ဘောလုံးသမားမက်ဆီကသူ့ရဲ့အားကစားသမားဘဝမှာအခုလိုအောင်မြင်မှုတွေရလာလိမ့်မယ်လို့ဘယ်တော့မှမတွေးခဲ့ဘူးလို့ပြောပါတယ်။ဒီဘောနိုင်ငံမှာကျင်းပနေတဲ့၄နိုင်ငံဖိတ်ခေါ်ဘောလုံးပွဲမှာတော့မြန်မာအမျိုးသမီးအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဆွီဒင်နိုင်ငံကအိုလံပစ်ကမ္ဘာဒုထောက်ခုံချန်ပီယံအာမန်နောက်ထပ်ကမ္ဘာစံချိန်အသစ်ကိုတင်လိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကပြောပြထားပါတယ်ဗျာ
အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီကတော့သူ့ရဲ့ဘောလုံးသမားဘဝမှာအခုလိုအောင်မြင်မှုတွေရလာလိမ့်မယ်လို့ဘယ်တော့မှမတွေးမိခဲ့ဘူးလို့ပြောလိုက်ပါတယ် ပကြသေးခင်က Apple Music က New Zealand DJ Zane Lowe နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်း Messi ကအဲ့လိုပြောလိုက်တာပ
ါ Que nunca imaginé que iba a vivir todo lo que viví, que iba a tener la carrera que tuve. Nunca lo pensé ni lo imaginé, siempre
ကျွန်တော်ကစားသမားဘဝမှာအခုရရှိတဲ့အောင်မြင်မှုတွေရဖို့ဘယ်တော့မှမတွေးမိခဲ့ပါဘူးတကယ်ကိုဘယ်တော့မှမတွေးခဲ့တာပါကျွန်တော်ရဲ့အဓိကရည်မှန်းချက်ကျွန်တော်ရဲ့အိမ်မက professional ကစားသမားဖြစ်လာပြီးဘောလုံးကစားနေဖို့ကျွန်တော်ငယ်ငယ်ကတည်းကဘောလုံးကစားရတာကိုကြိုက်ပါတယ်ဘောလုံးပွဲတွေကိုကြိုက်ပါတယ်ပြန်ရတာအနိုင်ရတာတွေကိုကြိုက်ပါတယ်ကျွန်တော်ရခဲ့တဲ့အောင်မြင်မှုတွေအတွက်ဖျားသခင်ကိုလည်းအရှမ်းကျေးဇူးတင်ပါတယ်နိုင်ငံလက်ရွေးစင်အသင်းအပါဝင်အသင်းလိုက်ရောတူကြီးအနေနဲ့ပါအောင်မြင်မှုတွေအားလုံးရခဲ့တာကလည်းကျွန်တော်ကံကောင်းပါတယ်ကျွန်တော်အနေနဲ့လည်းဒီတက်ပို့ပြီးတော့လည်းရစရာမရှိတော့ပါဘူးကျွန်တော်ကစားသမားဘဝမှာရောဘဝမှာပါရခဲ့တဲ့အရာတွေအတွက်တကယ်ကိုကျေးဇူးတင်ပါတယ
်မက်ဆီအခုလောလောဆယ်မှာတော့ American Major League ကဒေးဗစ်ဘက်ခမ်ပူတွဲပိုင်ဆိုင်ထားတဲ့ Inter Miami အသင်းမှာကစားနေပြီးတော့ Inter Miami အသင်းအနေနဲ့လည်း Major League ဖလားရဖို့အတွက်ပြင်ဆင်နေတယ်ဆိုပြီးတော့မက်ဆီကပြောလိုက်ပါတယ်မနက်ငယ်မှာတော့မြန်မာအမျိုးသမီးဘောလုံးအသင်းဟာဒီဘောနိုင်ငံမှာကျင်းပခဲ့တဲ့၄နိုင်ငံနိုင်ငံတကာဖိတ်ခေါ်ဘောလုံးပွဲမှာဘူဆွဲပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်၄နိုင်ငံဖိတ်ခေါ်အမျိုးသမီးဘောလုံးပွဲကိုပြီးခဲ့တဲ့သတင်းပတ်တွေတွင်ကျင်းပခဲ့တာမှာအင်ရှင်ဒီဘောအသင်းနဲ့အတူမြန်မာကာဂျစ်တန်နဲ့လဲဘနွန်အသင်းတို့ဝင်ရောက်ရှင်ပြိုင်ခဲ့ကြတာပါမြန်မာအသင်းဟာပထမပွဲစဉ်မှာလဲဘနွန်အသင်းကို၃ဂိုးတကူနဲ့အနိုင်ရခဲ့ပြီးတော့ဒုတိယပွဲမှာတော့မြန်မာအမျိုးသမီးအသင်းကကာဂျစ်တန်ကို၅ဂိုးကိုမရှိနဲ့နိုင်ခဲ့တာပါတတိယပွဲစဉ်မှာတော့မြန်မာအသင်းဟာအင်ရှင်နီပေါ်နဲ့နှစ်ဂိုးစီတည်ချခဲ့တာပါလေးသင်းပတ်လည်းကစားကြတာပါမြန်မာအသင်းနဲ့အင်ရှင်နီပေါ်အသင်းတို့ကအမှတ်အများဆုံးရခဲ့ပြီးတော့အဲ့အမှတ်အများဆုံးနှစ်သင်းဖေဖော်ဝါရီ26ရက်နေ့ကဖိုင်နယ်ကစားကြတာပါမြန်မာအမျိုးသမီးအသင်းကနီပေါ်ကိုနှစ်ဂိုးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါဖိုင်နယ်မှာမြန်မာအမျိုးသမီးအသင်းအတွက်ဂိုးတွေကိုတော့ယူပါခိုင်နဲ့ဝင်းသိန်းကြီးထွန်းတို့ကသင်ပေးခဲ့ကြတာပါအခုလိုလေးနိုင်ငံဖိတ်ခေါ်ဘောလုံးပွဲမှာအနိုင်ရခဲ့တဲ့အတွက်မြန်မာမျိုးသမီးဘောလုံးအသင်းကိုတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးစောစောအပါအဝင်မြန်မာဘောလုံးအဖွဲ့ချုပ်တာဝန်ရှိသူတွေနဲ့ဘောလုံးဝါသနာရှင်တွေကရန်ကုန်နိုင်ငံကလူစိတ်မှာတွားရောက်ပြီးတော့ဂုဏ်ပြုကြိုဆိုခဲ့ကြပါတယ်အခုလိုလေးနိုင်ငံဖိတ်ခေါ်ပြိုင်ပွဲမှာဘူဆွဲလိုက်တဲ့အတွက်မြန်မာမျိုးသမီးအသင်းအနေနဲ့ဒီနေ့ကုန်ကြရင်ထိုင်းနိုင်ငံမှာကျင်းပမဲ့33ကြိမ်မြောက်ရှစ်တော်ဟာရှာအားကစားပြိုင်ပွဲအတွက်တော့အတိုင်းအတာတစ်ခုထိအားရှိစေမှာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်စီဂိမ်းပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပွဲတွေမှာတော့မြန်မာမျိုးသမီးအသင်းဟာဒုတိယ၄ကြိမ်နဲ့တတိယ9ကြိမ်ရခဲ့ပြီးပေမဲ့ကြိမ်းမှာတော့ဘူးဆွဲတာမရှိသေးပဲထိုင်းနိုင်ငံက၈ကြိမ်နဲ့ဗီယက်နမ်က9ကြိမ်ဘူးဆွဲထားတာဖြစ်ပါတယ်ဥရောပကဘောလုံးပွဲတွေမှာတော့စပိန်လာလီဂါမှာတော့နာမည်ကြီးရီယယ်မက်ဒရစ်အသင်းရှုံးသွားတာကြောင့်ဘာစီလိုနာအသင်းကဇယားထိပ်ကိုရောက်သွားပါပြီပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့ကကစားခဲ့တဲ့ပွဲတွေမှာရီယယ်မက်ဒရစ်ကရီယယ်ဘက်တစ်ကို9ဂိုးတကိုးနဲ့ရှုံးပြီးဘာစလိုနာက Real Sociedad ကို၄ဂိုးကိုမရှိ Atletico Madrid က Athletic အသင်းကို၃ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်ပွဲစဉ်26အပြီးမှာတော့ဘာစလိုနာက58မှတ်နဲ့ပထမနေရာကိုရောက်သွားပြီးတော့ Atletico Madrid က56မှတ်နဲ့ဒုတိယ Real Madrid က54မှတ်နဲ့တတိယဖြစ်သွားပါတယ်။ Sociedad ကိုနိုင်ပြီးဇယားထိပ်ကိုတက်လာခဲ့တဲ့အပေါ်မှာ Barcelona နီးပြ Hansi Flick ကတော
့ For me it's always think about the next match don't look too far away so it's for me this thing don't think about this really
ကျွန်တော်ကတော့နောက်ပွဲအတွက်ကိုပဲမျက်စင်းလာပါတယ်တိတ်အဝေးကြီးကြည့်လို့မရပါဘူးကျွန်တော်အနေနဲ့ကတော့အခုလိုဇယားထိပ်ကိုပြန်ရောက်လာတဲ့အတွက်ပျော့ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ Benfica နဲ့ပွဲနဲ့စနေနေ့မှာကစားမယ့် La Liga ပွဲစဉ်တွေကိုအောင်ဆက်ရမှာဖြစ်ပါတယ်
ရန်နီမြိုင်ချလော်တီကတော့အခုလိုအချိန်မျိုးမှာရှုံးတာဟာအကြီးအကျယ်အထည်နာစေပြီးတော့ဒါကိုအသင်းအနေနဲ့အကောင်းဆုံးတုံ့ပြန်သွားဖို့လိုအပ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာအင်္ဂလန်ဘက်က FA ဘလားဘောလုံးပွဲတွေမှာတော့မနေ့ကဘူဆွဲခဲ့တဲ့ချန်ပီယံမန်ချက်စတာယူနိုက်တက်အသင်းကတော့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါပြီ FA ဘလားပြင်ဆင်မှအဆင့်ပွဲစဉ်တွေကိုပြီးခဲ့တဲ့သတင်းဘက်ကကစားရမှာမန်ချက်စတာယူနိုက်တက်အသင်းကအိမ်ဝင်မှာဖူလ်ဟမ်ကိုပယ်နယ်တီနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။ဒါပြင်ညူကာဆယ်ကလည်းဘရိုက်တန်ကို2ဂိုးတကိုးနဲ့ရှုံးသွားလို့ဖူလ်ဟမ်နဲ့ဘရိုက်တန်တို့ quarter final ကိုတက်သွားခဲ့ပါတယ်။မနစ်ကဖိုင်နယ်မှာရှုံးခဲ့တဲ့ Manchester City အသင်းကတော့ Plymouth အကြားအသင်းကို3ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်။ဂျန်နဲ့ပွဲစဉ်တွေမှာတော့ Aston Villa က Cardiff ကို2ဂိုးကိုမရှိ Crystal Palace က Millwall ကို3ဂိုးကိုမရှိ Bournemouth က Wolves ကို penalty နဲ့အနိုင်ရပြီးတော့ quarter final ကိုတက်သွားကြပါတယ်။ဥရောပကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့တူရကီနိုင်ငံကဖီနိုဘာချီအသင်းမှာနီးပြလုပ်နေတဲ့ဂျိုဆေမော်ရီညိုကို၄ပွဲပယ်လိုက်ပါတယ်။
if you are the referee, this match would be a disaster. And when I say him, I say the general tendency.
Clara Sarri နဲ့ပွဲပြီးသတင်းစာရှင်းလင်းပွဲမှာ Mourinho ကဒိုင်းကိုဝေဖန်ပြောဆိုတာကြောင့် Turkey ဘောလုံးဖွဲ့ချုပ်ကသူ့ကိုလေးပွဲပယ်လိုက်တာဖြစ်ပါတယ်။ဒါပြန် Turkey ဘောလုံးဖွဲ့ချုပ် TFF က Mourinho ကိုဒဏ်ငွေဖြစ်လဲ American Dollar 4,400 ဒဏ်ရိုက်လိုက်တယ်လို့တနင်္လာနေ့မှာကြေညာပါတယ်။ Mourinho ရဲ့ပြောဆိုချက်တွေဟာအားကစားမှလိုင်းလာမယ့်ကျင်းဝဆိုင်ရာစီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တာဖြစ်ပြီးတော့ပွဲကိုမတည်မငြိမ်နဲ့အကြံဖတ်တာတွေဖြစ်လာအောင်လုပ်တယ်လို့ပြည်သက်တွေပြဿနာဖြစ်လာအောင်လည်းလှုံ့ဆော်တာဖြစ်တယ်ဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာပြည်နိုင်ငံကအိုလံပစ်နဲ့ကမ္ဘာဒုထောက်ခုံချန်ပီယံအာမန်ဒူပလန်တစ်ဟာနောက်ထပ်ကမ္ဘာစံချိန်တစ်ကိုထပ်ပြီးတော့တင်လိုက်ပါတယ်ဒီကဲတောက်ကြနေကပြည်သက်နိုင်ငံမှာကျင်းပခဲ့တဲ့ဒုထောက်ခုံပြိုင်ပွဲမှာဒူပလန်တစ်ကသူတင်ထားတဲ့ကမ္ဘာစံချိန်ကိုထပ်ချိုးလိုက်တာဖြစ်ပါတယ်ဒူပလန်တစ်စာဒီတစ်ချိန်မှာ 6.2 မီတာအမြင့်ကိုခုန်ပြီး17ချိန်မြောက်ကမ္ဘာစံချိန်ကိုတင်လိုက်တာဖြစ်ပါတယ်။သူ့အနေနဲ့တိတ်ခက်ခက်ခဲခဲမဟုတ်ပဲသက်တောင့်သက်သာနဲ့နောက်ထပ်ကမ္ဘာစံချိန်တင်လိုက်နိုင်သလားဆိုတာနဲ့ပတ်သက်ပြီးဒူပလန်တစ်ကတော့အခုလိုပြောပါတယ်
။ Sometimes it is. Sometimes it is. Sometimes it isn't. But there's a lot of hard work.
တခါတည်းရတော့လည်းသိမခက်ခဲပြီမဲ့တခါတလေမှလည်းခက်ပါတယ်။ဒါပေမဲ့တော့ကြိုးစားလေ့ကျင့်ရပါတယ်။ခဏခဏအဆန်းလေးကျင်တာတွေဒုက္ခတွေလည်းအမျိုးမျိုးပါအဆင်ပြေတဲ့နေ့တွေရှိသလိုအဆင်မပြေတဲ့နေ့တွေလည်းရှိပါတယ်ဒါပေမဲ့ဒီနေ့ကတော့ကျွန်တော်အတွက်အားလုံးအဆင်ပြေပြီးကောင်းပါတယ
်ဒူလန်နဲ့စာပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲတုန်းကလည်း 6.25 မီတာအမြင့်ကိုခုန်ပြီးတော့ Olympic နဲ့ကမ္ဘာစံချိန်တစ်တွေကိုတင်နိုင်ခဲ့သလိုပြီးခဲ့တဲ့ August လတုန်းကဆလစီယာမှာကျင်းပခဲ့တဲ့ကမ္ဘာပြေခုံပြပြိုင်ပွဲမှာလည်း 6.26 မီတာအမြင့်ကိုခုံပြီးတော့နောက်ထပ်ကမ္ဘာစံချိန်တစ်ကိုတင်ခဲ့တာပါအခုဒီချိန်မှာတော့ဒူပလန်တစ်ဟာ 6.26 မီတာအမြင့်ကိုအောင်မြင်စွာခုံပြီးတော့ကမ္ဘာစံချိန်ကို17ချိန်မြောက်တင်လိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကထုတ်လွှင့်ပေးသမျှသတင်းတွေပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ဖြစ်ဖြစ်မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်ကျွန်တော်တို့စီကို VOA ရဲ့ Facebook Messenger ကနေပဲဖြစ်ဖြစ် VOA email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်စာရေးသားနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုပြောပြပါမယ်မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေစီကမော်တော်ယာဉ်တင်သွင်းမှုအပေါ်မှာသွင်းကုန်ကိုနှုံနာတဲ့25ရာခိုင်နှုန်းကောက်ယူရေးကိုတလဆိုင်းငံ့လိုက်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပါတယ်အမေရိကန်ရဲ့အဓိကမော်တော်ယာဉ်ထုတ်လုပ်ငန်းကြီး3ခုကိုထိခိုက်စေနိုင်တဲ့အပေါ်စိုးရိမ်ချက်တွေထွက်ပေါ်လာပြီးတဲ့နောက်သမ္မတထရန့်ရဲ့ကြေညာချက်အခုလိုထွက်ပေါ်လာတာပါယူကရိန်းကိုထောက်လှမ်းရေးအချက်အလက်တွေမျှဝေမှုအမေရိကန်ကရပ်ဆိုင်းလိုက်ပါတယ်3နှစ်ကြာလာပြီဖြစ်တဲ့စစ်ပွဲအဆုံးသတ်နိုင်ရေးငြင်းညမ်းစွာဖြေရှာနိုင်ဖို့ယူကရိန်းနဲ့ရုရှားကိုဖိအားပေးနေချိန်မှာပဲယူကရိန်းကိုထောက်လှမ်းရေးသတင်းအချက်လက်မျှဝေနေတာတွေကိုဖျက်တောက်လိုက်ကြောင်းအမေရိကန် CIA ညွှန်ကြားရေးမှူးဂျွန်ရက်ကလစ်ကပြောပါတယ်မြန်မာသတင်းဘက်မှာတော့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေမရှိတော့လို့လာမဲ့လာထဲမှာအစားအသောက်ခွဲရန်အတွက်တစ်လကို12ဒေါ်လာခွဲကနေ6ဒေါ်လာအထိရှော့ချမှာဖြစ်ကြောင်းတာဝန်ရှိသူတူကပြောပါတယ်အေဘီလာတီယန်နေကစာပြီးအသက်ဝင်မဲ့တစ်လ6ဒေါ်လာခွဲအထိရှော့ချကြောင်းအတီးပြုတ်တဲ့စာကိုလက်ခံရရှိခဲ့တယ်လို့ဒုက္ခသည်စခန်းတာဝန်ရှိသူကပြောပါတယ်။အရှေ့အာရှကတောင်ကိုရီးယားနိုင်ငံနဲ့အရှေ့ဥရောပနိုင်ငံပိုလန်နိုင်ငံတို့ကြားနှစ်နိုင်ငံကဏ္ဍစုံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုဗိုလ်တူးနေ့မှာလက်မှတ်ရေးထိုးလိုက်ကြပါတယ်ခင်ဗျာ။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မှအတွက်အစီအစဉ်ထုတ်လို့ရင်မှုကတော့ကိုစံကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ VOA American အတန်ရဲ့ကြာသာပတိနေ့မနေ့ကင်းအစီအစဉ်တွေကိုမနေ့6နိုင်နေ့9နိုင်အထိဂျိုရုဆလောင်းအပြင်လူလူမိတ်ဆွေအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတင်ဆက်ခဲ့တာဖြစ်ပါတယ် VOA ချစ်မိတ်ဆွေတွေအားလုံးနဲ့တကွဒီပရိသတ်ပေါင်းဘေးကင်းလုံခြုံပြီးတော့ကိုရောစိတ်ပါချမ်းသာနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညွန်ဝင်းအောင်ပါခင်ဗျာ